Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရှင်များရှင်။ American ပြည်တော်စုမြို့တော် Washington DC ကနေ VOA American အတန်းရဲ့2020ခုနှစ်ဇွန်လ9ရက်အင်္ဂါနေ့ညပိုင်းစီစဉ်မှုကိုမြန်မာစံတော်ချိန်ည9:30အထိလိုင်းဒိုမီတာ1925.30နဲ့လိုင်းလမီတာ190ရောကနေထုတ်လွှင့်ပေးနေပါပါရှင်။မနက်လာပါဒီညအတွက်ထိတ်တန့်ရောက်တဲ့သတင်းတွေကိုတင်ပြတော့မှာပါအမေရိကန်နိုင်ငံမှာပြေးခဲ့တဲ့သတင်းနှစ်ပတ်ကရဲတော်ဖမ်းဆီးချိန်မှာတေဆုံခဲ့တဲ့ George Floyd ရဲ့စာပနာအခမ်းအနားကို Houston မြို့မှာမိသားစုမိတ်ဆွေတို့နဲ့ဒီကနေ့တည်တံ့ကျင်းပမှာပါဒီဖြစ်ရကြောင့်ရဲတပ်ဖွဲ့ရဲ့ရက်ဆက်တဲ့လုပ်ရအပေါ်အကြီးကျယ်ဆန့်ကျင်တဲ့ဆန္ဒပြပွဲတွေအမေရိကန်နိုင်ငံတော်မြို့ကြီးတော်မြန်မာမှာပေါ်ပေါက်လာခဲ့တာပါစာပနအခမ်းအနားပြင်တော့ George Floyd ရဲ့ကျဉ်းကျဉ်ရတဲ့ရုပ်လောင်းကိုရဲတွေရဲ့အဆောင်အချက်နဲ့ PLN မြို့ကိုတည်သွားပြီးတော့သူ့ရဲ့အမေအုပ်ကိုယ်မှာမြောက်နာမှာဖြစ်ပါတယ်မနေ့ညကတော့ Floyd ရဲ့ဘဝကိုအောင်းမိတဲ့အနေနဲ့သူတက်ခဲ့တဲ့အထက်တန်းကျောင်းရဲ့တင်ကစားချက်သွေးရောင်နဲ့ရွှေရောင်မီလုံးတွေကို Houston မြို့တော်ခမာမှာထူညီခဲ့တာပါ George Floyd ရဲ့ရုပ်လောင်းကိုအများပြည်သူကြည့်နိုင်အောင်ထားပေးတဲ့ The Fountain of Praise ခရီးရန်ဖျားကျောင်းကိုတနင်္လာနေ့ကလူထောင်ချီလာရောက်ကာရဝပြုခဲ့တာပါTexas ပြည်နယ် Republican အုပ်ချုပ်ရေးမှူး Greg Abbott ကလည်း Floyd ကိုမနေ့ကလာရောက်ကာရဝပြုခဲ့တာပါရဲတပ်ဖွဲ့ရဲ့ပြုပြင်ပြောင်းလဲရေးဆွေးနွေးတဲ့နေရာမှာ Floyd ရဲ့မိသားစုကိုပါပါဝင်စေမယ်လို့လည်းအုပ်ချုပ်ရေးမှူးကချက်ချောင်းအပြင်ဘက်မှာသတင်းထောက်တွေကိုပြောဆိုခဲ့တာပါ Democrat ပါတီသမ္မတကိုယ်စားလှယ်လောင်း Joe Biden ကလည်း Floyd ရဲ့ဆွေမျိုးရင်းနဲ့ Houston မြို့မှာတနင်္လာနေ့ကတနအိကြောကြအောင်တွေ့ဆုံနေတင်ခဲ့တယ်လို့မိသားစုရှင်တွေကပြောပါတယ်အမေရိကန်သမ္မတအင်ပီရိုအနေခရီးရန်ဖျားကြောင်းရှင်မှာသမ္မတဒိုနယ်ထရမ့်ဓာတ်ပုံအရိုက်ခံဖို့အနီးအနားလာဖီယက်ပြင်ပမှာရှိနေတဲ့ပြည်သူတွေကိုအင်အားသုံးရှင်းလင်းခဲ့တာဟာလိုအပ်ချက်အရဆောင်ရွက်ခဲ့တာရာဖြစ်ကြောင်းအင်ပီရိုပြောခွင့်ရသူကပြောလိုက်ပါတယ်
No, there's no regrets on the part of this White House because
ဒီလိုရတဲ့အင်ပီရိုအနေနဲ့နောင်လာရစရာအကြောင်းမရှိကြောင်းနဲ့ဒီလိုလုပ်ဖို့ဆုံးဖြတ်ချက်ကိုလည်းအင်ပီရိုကချမှတ်ခဲ့တာမဟုတ်ဘဲနဲ့ရှင်းနေချုပ်ဝီလျံဘာဂါဒါဆုံးဖြတ်ခဲ့တာဖြစ်ကြောင်းမနေ့တုန်းကပဲအင်ပီရိုပြောခွင့်ရသူခလေးမကနနီကတင်ထောက်တဲ့အမေကိုဖြေကြားခဲ့တာပါအင်ပီရိုအနီးက Saint John Church ရဲ့မြောက်ခါမှာအသေးစားမိလောင်မှုဖြစ်ခဲ့တဲ့အတွက်ခုနှစ်အိတ်ကကျဲတဲ့အင်ပီရိုဝင်းပပလက်ကိုလည်းချန်စီယိုကခဲ့ရတာဖြစ်တယ်လို့လည်းပုံမှန်သတင်းစာရှင်းလင်းပွဲမှာမကနနီကပြောဆိုခဲ့ပါတယ်ဒီမိုကရက်ပါတီအောက်လွှတ်တော်ဥက္ကဋ္ဌ Nancy Pelosi နဲ့အထက်လွှတ်တော်လူနေစုခေါင်းဆောင် Chuck Schumer တို့ကတော့အတာအဆီးတွေကိုချက်ချင်းဖယ်ရှားဖို့တောင်းဆိုထားတာပါအမေရိကန်ဖွဲ့စည်းပုံမှာပြဋ္ဌာန်းချက်အရအင်ပီရိုအနီးမှာပြည်သူတွေလှုပ်လှက်စွာသွာလာနိုင်ခွင့်ရှိတဲ့အတွက်အဲ့ဒီအခရယာတွေကိုချက်ချင်းဖယ်ရှားပေးဖို့လဲဒီမိုကရက်လွှတ်တော်အမတ်တွေကသမ္မတထရမ့်စီစာရေးသားပေးဖို့တောင်းဆိုထားပါတယ်။ရင်းညမ်းစွာဆန္ဒပြနေတဲ့လူအုပ်ထဲထရက်ကားတစ်စင်းနဲ့အတင်းမောင်းဝင်ခဲ့တဲ့ Ku Klux Klan ခေါင်းဆောင်ကိုအမုန်းတရားအခြေခံတဲ့ရာဇဝတ်မှုနဲ့အရေးယူသင့်မသင့်စုံစမ်းစစ်ဆေးသွားမယ်လို့ Virginia ပြည်နယ်အစိုးရရှင်းနေတဲ့ဦးကမနေ့ကပြောပါတယ်။Ku Klux Klan အဖွဲ့ဟာလူပြမဟုတ်သူနိုင်ငံသားအားလုံးကိုမုန်တီးရေလှုပ်ဆောင်တဲ့အဖွဲ့အဖြစ်လူသိများပါတယ်။ဒီအဖွဲ့ကောင်းဆောင်အဖြစ်ကြောင့်ဝန်ခံထားတဲ့ Harry Joshua အမေရိကန်ပြည်တွင်းစစ်ဖြစ်စေခဲ့တဲ့ Confederate ယူဝါဒဖြန့်သူဖြစ်တယ်လို့ရှေ့နေ Shannon Taylor ရဲ့တနင်္လာနေ့ထုတ်ကြေညာချက်မှာပြောထားပါတယ်။ Virginia ပြည်နယ် Richmond ကဆန္ဒပြသူလူအုပ်ထဲကို truck ကနဲ့မောင်းဝင်ခဲ့တဲ့အသက်36နှစ်အရွယ် Rogers ကိုလူတွေထိခိုက်နာကျင်အောင်တိုက်ခိုက်မှုဖျက်လို့ဖျက်ဆီးလို့မရသဖြင့်ဆွဲချက်တွေနဲ့တနင်္ဂနွေနေ့ကဖမ်းဆီးခဲ့တာပါ။မင်းလာနောင်မင်းကရေရိုခွန်စီချိန်မှာတိတ်ဆုံးခဲ့တဲ့လူမျိုးအမျိုးသား George Floyd ရဲ့ဖျက်ကိုအကြောင်းပြုပြီးတော့ဆန္ဒပြနေကြတဲ့လူအုပ်ထဲအခုလိုကားမောင်းဝင်တိုက်ခဲ့တဲ့အတွက်ထိခိုက်ဒဏ်ရာရသူတွေရှိကြောင်းရဲဌာနကသတင်းထုတ်ပြန်ထားပါတယ်။တရုတ်အစိုးရကိုဆန့်ကျင်တဲ့ဆန္ဒပြပွဲပေါ်ပေါက်ခဲ့တဲ့ပထမနှစ်ပတ်လည်အချိန်မှဖြစ်ဟောင်ကောင်ကတက်ကြွအလှရှားသူတွေအပါအဝင်ရာနဲ့ချီတဲ့ပြည်သူတွေဈေးဝယ်ဆန္ဒကြီးခုနှစ်ခုမှာဒီကနေ့စုဝေးခဲ့ကြပါတယ်။
每个人都要吸取教训。
香港澳洲业务 Gary Lam 嘅咯 ，coronavirus 嘅药价涨 ，CYA 也睇开你阿啲加拿大嘛。香港边度人年年增加咩？年增加得咯，那睇一只对面呢，伊咪生增加唔咯？等你偷啲高啲嘅表述开啦吧。香港业务大老鸟伊乌龟个条数也加拉得咯，一点表表堂开啦将。咪前面阿偏嚟嘅香港生阿边度人个，大部分少啲人，但系冇后边咩，等你查俾见到多嚟咩路咧，懂得冇瑞士呢把咧。ဆန္ဒပြသူလူအုပ်ကြီးကဒီမိုကရေစီရေးကြွေးကြော်တမ်းတွေအော်ဟစ်ခဲ့ကြသလိုဟောင်ကောင်လွတ်မြောက်ဖို့အချိန်တန်ပြီးတော်လှန်ရေးကာလရောက်ပြီလို့အထိပယ်ရတဲ့စစ်သားတွေကိုကင်ဆောင်ခဲ့ကြတာပါဟောင်ကောင်မှာရာဇဝတ်မှုဆွဲချက်တွေနဲ့ရင်ဆိုင်နေရသူတွေကိုတရုတ်ပြည်မှာကြီးစီလွှဲပြောင်းပြီးတရားရင်ဆိုင်စေမယ်ဥပဒေမူကြမ်းတင်သွင်းမှုကြောင့်ပြည်ခရက်နဲ့ဂျွန်လ9ရက်နေ့မှာတန်းနဲ့ချီတဲ့ဟောင်ကောင်မြို့ကနေညီညာစွာဆန္ဒပြခဲ့ကြတာပါဒါပေမဲ့လည်းဟောင်ကောင်အစိုးရကအဲ့ဒီဥပဒေမူကြမ်းကိုဆက်ပြီးဆွေးနွေးဖို့စီစဉ်ခဲ့တဲ့အတွက်ဆန္ဒပြပွဲတွေအရှိန်မြင့်လာပြီးဟောင်ကောင်သမိုင်းမှာခက်ခဲဆုံးအချက်တွေတွင်နဲ့ရင်ဆိုင်ခဲ့ရတာဖြစ်ပါတယ်
တန်တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 9833ညလိုင်းဒိုမီတာ32 kHz 9303ည line to meter 58 kilohertz 585တို့ဖြင့်စနစ်တင်းငွေမှာ line line meter 190 kilohertz 1595တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်မင်္ဂလာပါရှင်ကျမများသတင်းအောင်မှာသတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်ရှင်ကမ္ဘာတဝန်းကိုရိုနာဗိုင်းရပ်စ်ဖြစ်ပေါ်နေတဲ့အချိန်အတွင်းလာထိန်းချုပ်ကန့်သက်ထားတာကြောင့်လူပေါင်းသန်းနဲ့ချီပြီးတော့တည်ဆုံရမယ့်အခြေအနေကိုတားဆီးနိုင်နေတယ်လို့လေ့လာမှုအသစ်တစ်ခုကဆိုပါတယ်။အတွင်းလာတွေပိတ်ထားတာနဲ့အရေးမကြီးတဲ့စီးပွားရေးလုပ်ငန်းတွေကိုပိတ်ထားတဲ့အတွက်ဩစတြေးလျ၊ဘယ်ဂျီယမ်၊ဒိန်းမတ်နဲ့ပြင်သစ်အပါအဝင်နိုင်ငံပေါင်း17နိုင်ငံလောက်ကလူ3သန်းလောက်အသက်ကိုကယ်တင်နိုင်ခဲ့တယ်လို့ London Imperial College ကပြုလုပ်တဲ့စစ်တမ်းမှာဖော်ပြတာပါ။ American နိုင်ငံရဲ့တီးခြားလေ့လာမှုတစ်ခုမှာတော့တရုတ်ပြင်သစ်၊ Iran ၊ Italy ၊ South Korea နဲ့ American နိုင်ငံတွေမှာအတွားလာတွေပိတ်ထားတဲ့အတွက်လူသန်းပေါင်း930လောက်ရောဂါကူးစက်နိုင်တဲ့အန္တရာယ်ကိုတားဆီးနိုင်ခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့ဥရောပနိုင်ငံတွေမှာအခြေအနေတွေတိုးတက်နေတဲ့ဆိုပေမဲ့လည်းတခြားနိုင်ငံတွေမှာယောဂကူးစက်မှုတွေပိုပြီးတော့တိုးလာတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတိပေးထားပါတယ်။လွန်ခဲ့တဲ့9ရက်အတွင်းမှာတစ်ကမ္ဘာလုံးကူးစက်သူ3000ကျော်ရှိပြီးတော့မနေ့ကတရက်ထဲမှာစံချိန်တင်3000ကျော်ရှိတယ်လို့ WHO အကြီးအကဲ Tedros Adhanom Ghebreyesus ကပြောပါတယ်။အသစ်ကူးစက်မှုတွေရဲ့85ရာခိုင်နှုန်းကလက်တင်အမေရိကနဲ့တောင်အာရှ10နိုင်ငံကဖြစ်တယ်လို့လည်းသူကပြောပါတယ်။Johns Hopkins Coronavirus သုတေသနစင်တာနောက်ဆုံးရစီးရင်တွေအရတကမ္ဘာလုံးမှာ COVID-19 ကူးစက်သူ9,300ကျော်နဲ့သေဆုံးသူ4,600ကျော်ရှိပါတယ်။ American မှာ COVID-19 ကူးစက်သူ2,000နီးပါးသေဆုံးသူ3,000ကျော်နဲ့တကမ္ဘာလုံးမှာအများဆုံးပဲဖြစ်ပါရဲ့ရှင်။အိန္ဒိယနိုင်ငံကနေမကြသေးခင်ကမြန်မာနိုင်ငံကိုပြန်ရောက်လာတဲ့တပ်မတော်သားတွေကနောက်ထပ်တစ်ယောက်မှာ COVID-19 ရောဂါကူးစက်နေကြောင်းဒီကနေ့ပဲတည်ပြုလိုက်ပါတယ်။အိန္ဒိယမှာသင်တန်းတက်ရောက်ပြီးတော့မေလ24ရက်နေ့ကမြန်မာနိုင်ငံကိုပြန်ရောက်လာတဲ့တပ်မတော်သား18ယောက်ကိုရန်ကုန်တိုင်းစစ်ဌာနချုပ်နယ်မြေအတွင်းမှာအသွာလာကန့်သတ်စောင့်ကြည့်ထားပြီးတော့စစ်ဆေးရမှာရောဂါပိုကူးစက်သူရရှိသူကိုထပ်ပြီးတော့တွေ့ခဲ့ရတာလို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံကဒီကနေ့ပဲသတင်းထုတ်ပြန်ခဲ့တာပါ။ပြန်ရောက်လာသူတွေကအစိုးပိုင်းတပ်ခွဲနမူနာစစ်ဆေးမှု2ကြိမ်အတွင်းမှာရောဂါကူးစက်သူ4ယောက်ကိုအတည်ပြုထားပါတယ်။အခုနောက်ဆုံးတစ်ယောက်ကိုတော့တတိယကြိမ်တပ်ခွဲနမူနာစစ်ဆေးတာမှာအတည်ပြုနိုင်ခဲ့တာလို့လည်းပြောပါတယ်။ရောဂါပိုးတွေ့ရှိသူတွေကိုကုသပေးနေပြီးဆက်ဆက်ထိတွေ့ခဲ့တဲ့သူတွေကိုလည်းရှာဖွေဖော်ထုတ်အသွာလာကန့်သတ်စောင့်ကြည့်နေကြောင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီကနေ့မနေ့ပိုင်းအထိကျန်းမာရေးနဲ့အားကစားဝန်ကြီးဌာနသတင်းထုတ်ပြန်ချက်အရမြန်မာနိုင်ငံမှာ COVID-19 ရောဂါကြောင့်သေဆုံးသူ6ဦးပါဝင်ရောဂါကူးစက်ခံထားရသူ244ယောက်ရှိပါတယ်ရှင်။မလေးရှားရေပိုင်နယ်အတွင်းဆက်လီတစ်စင်းနဲ့ဝင်ရောက်လာတာကနေထိမ့်သိမ်းခံနေရတဲ့ရိုဟင်ဂျာ300လောက်ကိုပြန်ပြီးတော့လက်ခံဖို့ဘင်္ဂလားဒေ့ရှ်နိုင်ငံကိုတောင်းဆိုသွားမယ်လို့မလေးရှားကာကွယ်ရေးဝန်ကြီးအစ်စမီလ်ဆာဘရီယာခော့ကာအင်္ဂါနေ့ကပြောပါတယ်။မလေးရှားနိုင်ငံကကိုရိုနာဗိုင်းရပ်စ်ကြောင့်နေဆက်ကိုတင်းတင်းကြပ်ကြပ်ထိန်းချုပ်ထားတဲ့အတွက်ရိုဟင်ဂျာဒုက္ခသည်တွေကိုနောက်ထပ်လက်ခံတော့မှာမဟုတ်ဘူးလို့ပြောထားတာပါ။ရိုဟင်ဂျာတွေအနေနဲ့မလေးရှားနိုင်ငံကိုရောက်လာတိုင်းမလေးရှားမှာနေခွင့်ရမှာမဟုတ်ဘူးဆိုတာကိုသိတဲ့ကြောင်းနဲ့အခုထိမ့်သိမ်းခံထားရတဲ့ရိုဟင်ဂျာတွေဟာ Cox's Bazar ကလာတာဆိုရင်သူတို့ကိုပြန်လက်ခံဖို့မလေးရှားနိုင်ငံရဲ့ဝန်ကြီးဌာနကဘင်္ဂလားဒေ့ရှ်နိုင်ငံကိုတောင်းဆိုသွားမှာဖြစ်ကြောင်းလည်းမလေးရှားကာကွယ်ရေးဝန်ကြီးကပြောပါတယ်။တင်းနှင်းလာနေကမလေးရှားအာဏာပိုင်တွေဟာလန်ကာဝီကျွန်းအနားမှာလေတစင်းနဲ့ရောက်လာတဲ့ရိုဟင်ဂျာ269ယောက်ကိုဖမ်းဆီးခဲ့ပြီးလေပြည့်ခဲမှာတည်ဆုံနေသူအမျိုးသမီးအလောင်းတလောင်းနဲ့ရှာဖွေတွေ့ရှိခဲ့ပါတယ်။အခုဖမ်းခံထားရတဲ့ဒုက္ခသည်တွေကိုဘရှန်ချာကျွန်းမှာထားဖို့အတွက်မလေးရှားနိုင်ငံကဘင်္ဂလားဒေ့ရှ်ကိုတောင်းဆိုသွားမယ်လို့မလေးရှားကာကွယ်ရေးဝန်ကြီးယာခော့ကပြောပါတယ်။ဒုက္ခသည်တွေကိုတတိယနိုင်ငံကိုရွှေ့ပြောင်းပေးရေးကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကိုမြစ်တာရက်ခံဖို့လဲမလေးရှားနိုင်ငံကစီစဉ်ထားပါတယ် UNHCR ကတော့ဒီပေါ်မှာဝေဖန်ချက်တစုံတရာပေးတာမရှိသေးပါဘူးမလေးရှားနိုင်ငံဟာဒုက္ခသည်တွေကိုအတိမတ်ပြုလက်ခံတဲ့နိုင်ငံမဟုတ်ပေမဲ့မွတ်စလင်အများစုဖြစ်တဲ့ရိုဟင်ဂျာတွေတွားရောက်လူတွေနိုင်ငံဖြစ်ပါတယ်2019ခုနှစ်ကမြန်မာစစ်တပ်ကအာဆာလက်နက်ကင်တပ်တွေကိုရခိုင်ပြည်နယ်မြောက်ပိုင်းမှာနေမြေရှင်းလင်းတဲ့စစ်ဆင်ရေးတွေလုပ်တဲ့အချိန်တွင်းမှာရိုဟင်ဂျာတိမ်းနဲ့ချီပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြတာပါမြန်မာအစိုးရကရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံမိမဲ့ဒုက္ခသည်တွေကိုစီစစ်ပြီးတော့လက်ခံသွားမယ်လို့ပြောထားပါတယ်ရှင်တောင်ကိုရီးယားနိုင်ငံနဲ့ထားရှိတဲ့ဆက်သွယ်ရေးလမ်းကြောင်းတွေအလုံးကိုဖျက်တောက်ပစ်တော့မယ်လို့မြောက်ကိုရီးယားကပြောပါတယ်တောင်ကိုရီးယားဘက်ကတကြွလှုပ်ရှားသူတွေဟာနှစ်နိုင်ငံနယ်စပ်တစ်လျှောက်ကနေမြောက်ကိုရီးယားအစိုးရဆန့်ကျင်ရေးလက်ကမ်းစာဆောင်တွေကိုဘိုးဗျဘူပေါင်းတွေနဲ့ဖြန့်ဝေနေတာကိုမရက်ဆိုင်တာကြောင့်တောင်ကိုရီးယားအစိုးရကိုဖိအားတိုးမြင့်တဲ့အနေနဲ့အခုလိုပြောလိုက်တာလည်းဖြစ်ပါတယ်။အင်ဂါနီမွန်တဲ့ချိန်ကစပြီးတော့နေဆက်ဖြတ်ကျော်ရေးဆိုင်ရာဆက်သွယ်ရေးလမ်းကြောင်းတွေပိတ်ပစ်မှာဖြစ်ပြီး ဒါဟာဆက်သွယ်ရေးလမ်းကြောင်းတွေအလုံးကိုပိတ်ပစ်ဖို့အတွက်ပထမအဆင့်ဖြစ်တယ်လို့မြောက်ကိုရီးယား KCNA သတင်းဌာနကပြောပါတယ်။မိုးပြင်းပူပေါင်းတွေလွတ်တင်နေရကိုမရက်ဆိုင်တာကြောင့်နှစ်နိုင်ငံချုပ်ဆိုထားတဲ့2018ခုနှစ်တင်မာမှုလျှော့ချရေးစာချုပ်ကိုဖျက်သိမ်းပစ်မယ်လို့မြောက်ကိုရီးယားကမကြသေးခင်ရက်ပိုင်းတွေကပြောထားခဲ့တာပါ။မြောက်ကိုရီးယားတို့အနေနဲ့ပြည်ရင်းစီးလုံးညီညွတ်မှုရရှိရေးရည်ရွယ်ချက်နဲ့အတူအမေရိကန်ဥဆောင်တဲ့စီးပွားရေးပိတ်ဆို့မှုကိုလက်တုံ့ပြန်ကျင်တာကြောင့်တင်းမာမှုတွေမြင့်တက်လာအောင်တမင်လုပ်နေတာလို့လည်းကျွမ်းကျင်သူတွေကယူဆနေကြပါတယ်ရှင်။ဒေါ်ရရှင်များရှင်အင်္ဂါနေ့ညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကြီးညာလို့အပြီးမှာတော့သတင်းဆောင်မတွေနဲ့ပတ်စင်ကဏ္ဍတွေကိုဆက်နေနိုင်ပါပြီရှင်
။ View American တန်ရဲ့မြန်မာပိုင်းစီစဉ်ကိုဆက်လက်ပြီးပါတယ်။ကျွန်မဆုမမရှင်။အခုတော့ American တို့ကဆန္ဒပွဲတွေနောက်ဆုံးအခြေအနေကိုတင်ပြကြပါတယ်။လူမဲမျိုးသား George Floyd တည်ဆုံးခဲ့ရပြီးတဲ့နောက်ဆန္ဒပွဲဆက်ဖြစ်လာတာ။အခုဆိုရင်တော့သတင်းမှာကြော်လာပေမဲ့အရှိန်ကောင်းနေဖြစ်ပါတယ်။ဆန္ဒပွဲရဲ့နောက်ဆုံးအခြေအနေနောက်ရှိလာပြီးနေပတ်သက်လို့ View American အကြီးအကဲအကြီးအဦးတော်ဇာတ်ကိုဆက်သွယ်မြင်းမြန်းကြည့်ပါမယ်။ရှောက်ချက်လာချင်းဆန္ဒပွဲတွေကရင်းချမ်းချမ်းဆက်ပြီးဖြစ်နေလို့နောက်ဆက်ရက်တွေကလည်းတော်တော်ကိုပြင်းထန်ပါတယ်။ဒီပြန်ဆန္ဒပြတဲ့သူတွေရက်ခွဲတဲ့သူပြောင်းလဲရေးတွေကိုပို့ပြီးတော့လဲအာယုံဆိုင်လာတာကိုတွေ့ရတယ်။ဆိုတော့ဒီဆန္ဒပြတဲ့သူတွေတို့ချက်တွေလည်းလာတာနေတဲ့တော့ဘလောက်တက်ပါလဲ
။ဒီမှာဒီမှာဆန္ဒပြတဲ့သူတဲ့အတိုင်းဒီရက်ခွဲတီးပြင်းကိစ္စတွေဖြစ်နေတဲ့လာတော့တောင်းနေပြောပါလဲ။တော့ဒီမှာဘုဆင်မှာဆိုလို့ရှိရင်အောက်ကတော့တော့ခပါဒီကရက်ခွဲတီးပြင်းပြည်ချင်းကိုတင်းတင်းခဲ့ပါရယ်။ရက်ခွဲကိုသူတို့ဘက်ကဘူရရမွေဖြတ်တော့မယ်ဘက်ကဖြတ်တော့မယ်ဆိုတော့အဓိကပြောတာမဟုတ်ပါဘူး။သူတင်းကိစ္စကိုပြောတာပါ။သို့တော်လည်းပဲဒီသူဒီဟိကစားဒီပင်လေပြည်နယ်များနဲ့ဒီစံသာဖွဲ့ရဲ့တာဝန်သာဖြစ်တဲ့ဘဟုဖက်တဲ့အစိုးရကဝင်ဆွဲရတဲ့ကိစ္စတွေမဟုတ်ဘူးဘဟုဖက်တဲ့အနဘိုင်းဖွဲ့စည်းရဝင်ဆွဲရတဲ့ကိစ္စမဟုတ်ဘူးဆိုပြီးတော့ Republican တွေကပြန်ပါကြရတယ်ရှိပါတယ်ဆိုတော့ဒီဘဟုကလုံနေတဲ့အလို့တော်ကအစိုးရ Republican တွေကြီးဆိုတဲ့အလို့ဆန်နေပါမျိုးရဘူးကတော့အဲ့ဒါသိရှိဘူးလို့ဆိုရင်မှားမှန်မဟုတ်ပါဘူးခင်ဗျာသို့တော်လည်းပဲဒေသန္တရအတိုင်းတန်နဲ့ကတော့အတော့ကိုပြင်းပြင်းထန်ထန်လုပ်နေကြတွေ့ရပါတယ်မင်းရပိုလစ်လိုမျိုးတွေမှာဆိုလို့ရှိရင်ရဲတပ်ဖွဲ့ကိုလုံးဝပိတ်ဆိုင်နေချက်သိမ်းဆိုင်နေပြီးတော့သူတို့ဟာဒီအများကြီးလူလုံးကြုံရဲ့ public safety ကိုဘယ်လိုပုံစံနဲ့တောင်းဆောက်မလဲရဲတပ်ဖွဲ့မထားဘဲနဲ့ဆိုတော့ဒီလန်တေးဆောက်ဖွဲ့မယ်ဆိုပြီးတော့အဲ့ဒီမျိုးတော်ကောင်စီကစုပြထားပြီးဖြစ်ပါတယ်လိုက်ပြီးတော့ပဲတချို့မျိုးတွေမှာဆိုရင်လည်းပဲဒါရဲ့လို့ပြတဲ့ budget ကိုဖြတ်တော့မယ်ဘယ်လိုထိန်းချုပ်မယ်ဆိုတာအစည်းအဝေးရဲ့အုတ်ချေမှာပို့ပြီးတော့လုပ်နေရပါတယ်။ဒါကြောင့်အုတ်ချေကလုပ်တဲ့လုပ်ငန်းဟာတော့လောလောဆယ်မှာပို့ပြီးထိရောက်နိုင်မဲ့အခြေအနေနဲ့နှိစက်တယ်လို့ပြောမှာဖြစ်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ရှင်။အဲ့တော့ဒီအမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့ဆန္ဒပြပွဲတွေနဲ့ပတ်သက်ပြီးတော့တင်းတင်းမာမာသူ့ရဲ့သဘောထားမျိုးရှိနေတာဆိုတော့သူ့အနေနဲ့ရောဒီလိုရဲတပ်ဖွဲ့ပြုပြင်ပြောင်းလဲရေးကိုထောက်ခံမဲ့အလားအလာရှိလားဆရာကျော်
။သမ္မတဒေါ်နယ်ထရန့်ကတော့လုံးဝလက်ခံလိမ့်မယ်မဟုတ်ပါဘူး။ဒေါ်နယ်ထရန့်ကပြောထားပါတယ်သူ့ရဲ့ရက်တပ်ဖွဲ့ကိုပင်းနေတဲ့ budget ကိုလည်းမချက်တော့နိုင်ဘူးရက်တပ်ဖွဲ့ကိုလည်းမချက်သိနိုင်ဘူးလို့သူကပြောပါတယ်သူနည်းသူသာပဲဒီနိုင်ငံတော်ရှင်းနေချုပ်ဝီလင်ဘာကလည်းပဲရက်တပ်ဖွဲ့ကိုထပ်ပန်းကြီးဖြတ်တော့လိုက်တဲ့ဆိုရင်ရက်တပ်ဖွဲ့ရဲ့အင်အားနည်းသွားမယ်ဆိုတော့ရက်တပ်ဖွဲ့အင်အားပိုကောင်းမှုတော်လို့အဲ့လိုသာလုပ်လိုက်မယ်ရက်တပ်ဖွဲ့ကိုထုတ်ပြီးလိုက်မယ်ချုပ်လိုက်မယ်ဆိုလို့ရှိရင်လူသက်မှုတွေအများကြီးဖြစ်လာနိုင်မယ်မင်းကြီးလူသက်မှုတွေပို့ပြီးတော့ပေါ်ထလာလိမ့်မယ်လို့သူကပြောထားပါတယ်။ဆိုတော့ဂျိုးဘိုင်ဒန်ကလည်းပဲဒီမိုကရက်စ်အနာလောင်းအဖြစ်အခုရွေးချယ်ခြင်းခံထားတဲ့ဂျိုးဘိုင်ဒန်ကလည်းပဲရက်တပ်ဖက်ဖြတ်သိမ်းတဲ့ဘတ်ဂျက်ကိုဖြတ်တော့တဲ့လို့တော့သူမပြောပါဘူး။အဲ့ဒါဟာမလို့အဲ့ဒါဟာမလို့အဖူးလို့သူကယူဆကြမပြောပါနဲ့။သူလူကျင်တာက urgent need for reforms policy သူတင်ကြောင်းလေးကိုအပြင်းထန်လုပ်ရမယ်ချက်ချင်းလုပ်ရမယ်ဆိုတာပဲသူကပြောပါတယ်။
ဟုတ်ကဲ့ဒီနေ့ကတော့ကွယ်လွန်သူ George Floyd ရဲ့ဒီဇာပနာအခမ်းအနားကျင်းပဖို့လေစီစဉ်ထားတယ်ဆရာကျော်ဆိုတော့ဒီချိန်ထဲမှာပဲဆန္ဒပြပွဲတွေကလည်းဆက်ရှိနေဦးမှာဆိုတော့ဒီနေ့ရောထူးထူးခြားခြားဘာတွေတွေ့ရမယ်လို့ခံမှန်းမိပါလဲရှင
်ဆန္ဒပြပွဲတွေတော့အများကြီးရှိပါလိမ့်မယ်သို့တော်လည်းပဲစူးစူးပူပူစူးပူမှုဒါရုံးရင်းစံခတ်မှုတွေတော့ဖြစ်လာမယ်လို့မထင်ပါဘူးဒီတိုင်းငံတွေဒီလူဖွဲ့စည်းတွေမှာဆန္ဒီအစုပါခန္ဓာဇာတ်နာခန္ဓာလုကဆိုရင်ကွယ်လွန်သူကိုသူတို့လေးစားတန်ဖိုးထားတဲ့ခန္ဓာအခြေအနေသတ်မှတ်ကြပါတယ်။အဲဒါကြောင့်သူတို့ငင်းကြန်းစွာသူရဲ့ဘဝခီးကိုငင်းကြန်းစွာပို့ဆောင်ကြရဲပေါ့လေ။သူရဲ့ဘဝနောက်ဆုံးပြီးကိုငင်းကြန်းစွာပို့ဆောင်ကြရဲသဘောပူပြီးဆောင်ပါတယ်။ဘာသာရေးသဘောလည်းပဲပူပြီးဆောင်ပါတယ်။ဒီကအစုကအခန္ဓာဇာတ်နာအခန္ဓာတွေကတော့တရားဒီခါမှာတော့ဆန္ဒပြဝဲတွေလူလူကထောက်ခံပြီးတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ပြင်ကိုပူပြီးထောက်ကောင်ထွက်လာနိုင်ပါတယ်။သို့တော်လည်းပဲရဲနဲ့ထိတိုက်တွေ့တာတွေ အပြင်းထန်စူးစူးဖြစ်တာတော့တွေ့ရလိမ့်မယ်လို့ထင်ပါဦးခင်ဗျာ
။ဒါကတော့အမေရိကန်ပြည်တော်စုတဝမ်းကဆန္ဒပြပွဲတွေရဲ့အလားအလာတွေနဲ့ပတ်သက်လို့ VOA မြန်မာပိုင်းရဲ့ Editor ဦးကျော်စံသားကိုကျွန်မစုမုံကဆက်သွယ်နေမြန်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။
ရခိုင်ပြည်နယ်နဲ့ထိစပ်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံရိုဟင်ဂျာဒုက္ခသည်စခန်းတွေရှိတဲ့နေရာမှာ COVID-19 ရောဂါကူးစက်ပြန့်နှံ့မှုပိုများလာနေတာကြောင့်ရခိုင်မှာတရားမဝင်နေဆက်ဖြတ်ကျော်ဝင်ရောက်လာသူတွေကိုအဓိကထားစောင့်ကြည့်စစ်ဆေးနေတဲ့အကြောင်းကိုပြောပြပါမယ်။ကျွန်မအိမ်တနာထုံးပါ COVID-19 ရောဂါကူးစက်ပြန့်နှံ့မှုကြောင့်ရိုဟင်ဂျာဒုက္ခသည်စခန်းတွေရှိတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကော့ပဇားခရိုင်တစ်ခုလုံးကိုအသွာအလာတွေကန့်သတ်ထားတဲ့ကြားကပဲဒုက္ခသည်တွေကစိုးရိမ်ပြီးစခန်းကထွက်ပြေးတာတွေရှိနေပါတယ်။လက်ရှိငခုရနဲ့တောင်ပြိုမြို့နယ်တို့မှာဘင်္ဂလားဒေ့ရှ်ကပြန်လာသူတွေကိုပြန်လည်လက်ခံတဲ့စခန်းတွေဖွင့်ထားပြီးနေဆက်ဂိတ်တွေကိုနေချားဆောင်ရက်တက်ဖွဲ့တွေလူဝင်မှုကြီးကြပ်ရေးဦးစီးဌာနကတာဝန်ရှိသူတွေနဲ့ကျန်းမာရေးဝန်ထမ်းတို့ပူးပေါင်းပြီးစီစစ်ဆောင်ရွက်နေတယ်လို့ရခိုင်ပြည်နယ်ကျန်းမာရေးဦးစီးဌာနကဒေါက်တာစိုးဝင်းပိုင်ကပြောပါတယ်။
ဝင်ပေါက်ဂိတ်တွေဘာတွေမှာကျွန်တော်တို့ကရောဂါဆောင်တဲ့စီကျူးမှုလုပ်ငန်းတွေလုပ်တယ်လို့ဆိုတဲ့အချိန်မှာကျွန်တော်တို့ကဘင်္ဂလားဒေ့ရှ်ကထွက်သွားတယ်ဆိုတဲ့လူတွေကိုပြန်လည်လက်ခံရေးစခန်းဆိုပြီးတော့ကျွန်တော်တို့နေရာနှစ်နေရာရှိတယ်ငခုရရဲ့တောင်ပြေရနော်အဲ့ဒီနှစ်ခုမှာကျွန်တော်တို့ကဂိတ်နှစ်ခုဖွင့်ပြီးတော့ပြန်လည်တွေ့ဆုံရေးစခန်းတွေလုပ်ထားတယ်အဲ့ဒီမှာ 24/7 ရဲဝန်ထမ်းတွေအထွေထွေအုပ်ချုပ်မှုဝန်ထမ်းတွေနော်ဟိုလောကကဝန်ထမ်းတွေနဲ့အတူကျွန်တော်တို့ကျန်းမာရေးဝန်ထမ်းတွေဒီ 24/7 တာဝန်ထမ်းဆောင်နေတယ်အဲ့ဒီပြေဝင်ဝင်ပေါက်နှစ်ပေါက်ကဝင်လာတဲ့လူတွေကိုအဲ့ဒီဝင်ပေါက်တွေမှာဆစ်ဆေးပြီးရင်ကျွန်တော်တို့ကစားဖို့ကောင်စကန်မှာ quarantine အနေနဲ့ထားတယ်စားဖို့ကောင်စကန်ဒီခုနပြောတဲ့ social distancing နေပိုင်းနဲ့ကျွန်တော်တို့စီစဉ်ပြီးထားမှဆိုလူတရာလောက်ကို quarantine ထားနိုင်တယ်အခုအချိန်မှာကျွန်တော်တို့60ကျော်ကျွန်တော်တို့ quarantine ထားထားတယ်ဒါကကျွန်တော်တို့ဝင်လာတဲ့တရားဝင်ဝင်ပေါက်ကလူတွေတရားမဝင်ဝင်ပေါက်ကဝင်လာတယ်နေဆက်ဖြတ်ကျော်နေတဲ့ဆန်စီဘိုးတောက်လျှောက်ကဝင်တဲ့လူတွေကိုတော့ကျွန်တော်လည်းလောလောဆယ်အနေထားရမသိနိုင်သေးဘူးကြည့်လား
။နေဆက်ချန်စီယိုတခြားကနေတရားမဝင်ဖြတ်ကျော်ဝင်ရောက်လာကြတဲ့သူတွေကိုအလွယ်တကူမသိရှိနိုင်တာကြောင့်ခရိုင်အဆင့်ကိုဗစ်ရောဂါကာကွယ်ထိန်းချုပ်ကုသရေးကော်မတီအနေနဲ့နေချားဆောင်ရဲတပ်ဖွဲ့နဲ့ညှိနှိုင်းပြီးလုံခြုံရေးကိုပုံမိုတင်းကျပ်ဆောင်ရွက်နေတယ်လို့မောင်နှောခရိုင်အုပ်ချုပ်ရေးမှူးဦးစိုးအောင်ကပြောပါရယ်
။တရားဝင်ဝင်နာမဟုတ်တဲ့အတွက်ကျွန်တော်ကစစ်လို့လည်းမရဘူး။အခုကခိုးပြီးတော့ဝင်လာတာ။နော်ကျွန်တော်တို့တရားဝင်လက်ခံရေးစခန်းတွေကပိတ်ထားတယ်။ကျွန်တော်တို့ကိုဗစ်စစ်တဲ့ကပိတ်ထားတယ်။အဲ့ဒါခိုးပြီးဝင်လာတယ်။ဝင်လာတော့နေချားဆောင်ရဲတပ်ဖွဲ့လုံခြုံရေးပို့ပြီးတော့မှစစ်ပေးဖို့ကျွန်တော်တို့ရွာတွေကိုလည်းတကယ်လို့နေချားဆောင်တွေကနေပြီးတော့စစ်လို့မရတဲ့နေရာတွေလည်းအများကြီးရှိတယ်။လုံခြုံရေးမရှိတဲ့နေရာတွေလုံခြုံရေးတွေမပိတ်အောင်ခိုးဝင်လာကြလို့ရွာတွေကိုရောက်ရင်လည်းရွာတွေကနေပြီးတော့အဆောရေးမှုတွေနောက်အဆောမှုတွေတစ်ဆင့်မှဒီပါဒီလူလူတွေကိုဒီကိုဗစ်နဲ့ပတ်သက်ပြီးကျွန်တော်တို့ကျန်းမာရေးအသိပညာပေးတဲ့ဟာတွေကလုပ်ပြီးသားကျွန်တော်တို့နိုင်ငံတော်ကနေစပြီးကိုဗစ်နဲ့စလုပ်တယ်ကျွန်တော်တို့ခရိုင်မှာလည်းလုပ်ပြီးသားရောက်လာရင်တရင်ပို့ဖို့ဆိုတော့အခုရောက်လာတာနဲ့ရွာတွေကိုအဝင်မခံကြဘူးရောက်ပြီးတရင်ပို့တဲ့အတွက်ဒါကျွန်တော်တို့ကအခုခိုးဝင်လာတယ်ဆိုတာသိရတာပေါ့ဗျာ
နေဆက်ချန်စီယိုကိုတရားမဝင်ဖြတ်ကျော်ပြီးဝင်လာတဲ့သူတွေရှိရင်သက်ဆိုင်ရာကိုတရင်ပေးကြဖို့ကျန်းမာရေးနဲ့ပတ်သက်ပြီးအသိရှိဖို့အတွက်ပညာပေးတာတွေလုပ်နေတယ်လို့ခရိုင်အုပ်ချုပ်ရေးမှူးကဆိုပါတယ်ရခိုင်ပြည်နယ်မှာနိုင်ငံရဲချားကပြန်လာသူတွေကိုအသွာအလာကန့်သတ်ထားပြီးရောဂါပိုးရှိမရှိစစ်ဆေးနိုင်ဖို့တိုးပတ်နမူနာကိုပေးပို့စစ်ဆေးရမှာပိုးရှိမရှိသိရဖို့အတွက်အချိန်3ရက်လောက်ယူရတယ်လို့ဆိုပါတယ်။ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်တဲ့ဇွန်လ10ရက်နေ့အထိထုတ်ပြန်ချက်တွေအရရခိုင်ပြည်နယ်မှာကိုဗစ်ရောဂါပိုးတွေ့ရှိရသူအရေအတွက်က4ဦးရှိနေပြီး2ဦးဟာဘင်္ဂလားဒေ့ရှ်နိုင်ငံကနေဝင်ရောက်လာသူတွေဖြစ်ပါတယ်။အခုလက်ရှိမောင်နှောခရိုင်ပြည်သူစီရုံမှာကုသမှုခံယူနေပါတယ်။မြန်မာနိုင်ငံမှာတော့ဇွန်လ10ရက်နေ့တရက်တည်းမှာ COVID-19 တက်ခွဲစစ်ဆေးမှုအရေအတွက်စုစုပေါင်း 1,500 ကျော်ကိုစစ်ဆေးခဲ့ပါတယ်။လက်ရှိအားဖြင့်တနိုင်ငံလုံးမှာ COVID-19 ရောဂါပိုးတက်ခွဲနမူနာစမ်းသပ်မှုအရရောဂါပိုးတွေ့ရှိရသူစုစုပေါင်းက244ဦးရှိနေပြီးသေဆုံးသူ6ဦးနဲ့ကုသမှုခံယူပြီးရောဂါပိုးကင်းစင်လာသူက159ဦးရှိပါတယ်။ကျွန်မအိမ်တနာထုံးမှာရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။
COVID-19 ကပ်ဘေးကာလဒုက္ခရောက်နေတဲ့မြန်မာလူသမားတရားဝင်ကျင်လက်ခံထားတဲ့ AAC ကရာကိုပိတ်သိမ်းကြောင်းထိုင်းရနာပိုင်းတွေကစာကတ်ပြီးမှညရီချင်းပြန်ထုတ်သွားခဲ့ပါတယ်။ဒီသတင်းကိုကျမအေးအေးမှတင်ဆက်ပေးပါမယ်။ထိုင်းနိုင်ငံစမုံစခွန်ခရိုင်မဟာချိုင်ဒေသအတွင်းမှာဖွင့်ထားတဲ့အဲ့ဒီကရာကနေမြန်မာပြည်ပြန်သွားသူတဦးမှာ COVID-19 ရောဂါပိုးတွေ့ခဲ့တယ်ဆိုတဲ့သတင်းဖြစ်တာကြောင့်ထိုင်းရနာပိုင်းတွေကစိုးရိမ်ပြီးဒီကရာကိုပိတ်ဖို့ကြိုးပမ်းနေတာဖြစ်ပါတယ်။ဒီအတွက်ဂျွန်လ10ရက်နေ့ကတော့ထိုင်းနိုင်ငံစမုံစခွန်မြို့ပိုင်းနိုင်ဝီရာဆက်ဝီချစ်ဆန်စီနဲ့မြန်မာတိုင်ယုံကတာဝန်ရှိသူတွေဟာ၄နာရီကြာဆွေးနွေးခဲ့ကြတယ်ဆိုပြီးထိုင်းသတင်းတွေမှာဖော်ပြပါတယ်။အဆိုရမဟုတ်တဲ့မြန်မာအဖွဲ့အစည်းတစ်ခုဖြစ်တဲ့ AAC မှာ COVID-19 ကာလလူတွေကိုစုဝေးပြီးလက်ခံထားမှုကစိုးရိမ်စရာဖြစ်တာမို့လူတွေကိုပြောင်းရွှေ့ပြီးနေရပ်ပြန်ပို့ပေးခဲ့ရကြောင်းစမုံစခွန်မြို့ပိုင်းနိုင်ဝီရာဆက်ဝီချစ်ဆန်စီကတော့အခုလိုပြောသွားပါတယ်။
ก็ไม่ห่วงแต่ที่ว่าพวกเพื่อนตรงเลยฮะห่วงแต่ว่ามีจำนวนเยอะเกินไปก็ควรทำผมเองไงจะหนักใจผม
လက်ရှိကာလမှာ AAC မှာရှိနေတဲ့မြန်မာလူသမား60ကျော်ကိုဘုန်းကြီးကျောင်းမှာယာယီခေါ်လုံးဝင်ပေးထားပြီးအားလုံးကို15ရက်အတွင်းမြန်မာနိုင်ငံကိုပြန်ပို့မယ်ဆိုပြီးပြောဆိုသွားပါတယ်။တချို့လည်းဂျွန်လ9ရက်နေ့မှာပြန်ပို့နေပြီဖြစ်ပါတယ်။ COVID-19 ရောဂါပိုးတခွဲရှိထားတဲ့မြန်မာနိုင်ငံပြန်သွားသူတဦးဟာ AAC လူသမားအဖွဲ့မှာနေထိုင်သူမဟုတ်ပေမဲ့လာရောက်လည်ပတ်ခဲ့ဘူးသူဖြစ်တယ်ဆိုတာသိရကြောင်းမြို့ပိုင်ကတော့ပြောပါတယ်။ AAC လူသမားအဖွဲ့ကလက်ခံထားတဲ့မြန်မာနိုင်ငံသားတွေဟာထိုင်းနိုင်ငံအတွင်ခရိုင်15ခုကဒုက္ခရောက်နေသူတွေဖြစ်ပြီးဂေဟာရဲ့နှစ်ထပ်တိုက်အဆောက်အဦမှာစုပေါင်းနေထိုင်နေကြတာဖြစ်တာမို့ကိုဗစ်ရောဂါပိုးကူးစက်မှုထိန်းချုပ်ရေးမှာစိုးရိမ်စရာရှိတဲ့အတွက်အခုလိုမျိုး AAC ရုံးခန်းကိုဝင်ရောက်စစ်ဆေးပြီးအလုသမားတွေကိုနေရာပြောင်းရွှေ့ပေးခဲ့ရတာဖြစ်တယ်လို့လည်းပြောသွားပါတယ်။ AAC အလုသမားကူညီအဖွဲ့ရဲ့ဂေဟာကိုတော့ဂျွန်လ10ရက်နေ့ကထိုင်းမြန်မာနှစ်ဘာသာနဲ့ပိတ်သိမ်းကြောင်းထိုင်းအနာပိုင်တွေကစာလာကတ်ခဲ့ပေမဲ့ညပိုင်းမှာပဲပြန်ပြီးဖြုတ်သွားခဲ့ပါတယ်။AAC ဖွဲ့ကတော့နေရပြန်မြန်မာတို့ဦးမှာကိုဗစ်တွေ့တယ်ဆိုတာဟာ AAC နဲ့မပတ်သက်ကြောင်းသူတို့ကေဟာမှာနေသွားတဲ့သူမဟုတ်ကြောင်း AAC လို့သမားဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူကိုရဲမင်းကတော့ညင်းဆိုပါတယ်။
အဲ့ဒီဒီဆိုင်ရပြန်သွားတဲ့ပြန်သွားပြီးတော့ဒီကိုဗစ်ဖြစ်တဲ့လူနာနံပါတ်223လားမသိဘူးဆိုင်ရနေပြီးတော့ပြန်လာဟုတ်ကလေးလေးရပဲပကိုးကအလုပ်သမားပေါ့ဆိုပေမဲ့အဲ့လိုသမားကဘာမှမတိုင်းတာပြင်ပုတ်ကလေးကကားလေးကြီးပြီးတော့ပြန်လာ AAC နဲ့လည်းပတ်သက်လို့ကိုယ်ကမြန်မာနဲ့ပြန်သွားတဲ့လူတယောက်ပဲမနေဘူးမနေဘူးတခါမှမနေဘူ
းဒီသတင်းနှစ်ပတ်အတွင်းထိုင်းနိုင်ငံမှာ COVID-19 ရောဂါပိုးတွေ့ရှိမှုဓာတ်ပဆန်းတမ်းမှုအဖြစ်ပြပကလာသူတွေသာဖြစ်ပြီးပြည်တွင်းကူးစက်တဲ့လက္ခဏာမတွေ့ရပါဘူးကျမအမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပ
ါ COVID-19 ကာယရောဂါဖြစ်ပွားနေတဲ့ကာလလူသွားလာနေပါချိန်မှာကမ္ဘာရှေးဟောင်းအမွေနှစ်ဒေသဖြစ်တဲ့ပုဂံရှေးဟောင်းဇုံအတွင်းကဖျားတွေကိုမတမာလူတွေကဖောက်ထွင်းနေတဲ့ဆိုတဲ့သတင်းကိုတင်ပြပါမယ်ကျွန်တော်မိုးစောပါပုဂံရှေးဟောင်းဇုံအတွင်းကဖျားတွေဖောက်ထွင်းထားတာကိုပုဂံညောင်ဦးအဲလန်းညွန်များအသင်းကတော်ဝင်တွေစေနာဝန်တန်းကင်းလက်ကြည့်ရှုစဉ်တွေးခဲ့တာဖြစ်ပါတယ်လောလောဆယ်မှာဖောက်ထွင်းခံထားရတဲ့ဖျားကြစ်စုလောက်ရှိနေကြောင်းပုဂံညောင်ဦးအဲလန်းညွန်များအသင်းကပြန်ကြားရေးတာဝန်ခံဦးထက်ထွန်းအောင်ကအခုလိုပြောပါတယ်
တော်ကျွန်တော်တို့အခုလက်ရှိတွေ့ထားတာပေါ့နော်ရှစ်စုဖြစ်သွားပြီမနည်းက50ဒီလိုတုံးဒယ်နီဘယ်ဆင်းကဒနစီဖောက်ထားတာတော့မကြည့်ဘူးပကံကြီးကတည်ပြဲနေကျွန်တော်ကတက်နေတော့တက်ပြနေတာပေါ့နော်အခုထိုက်ထားတာကတော့သူတို့ကရည်ရွယ်ချက်ရှိရှိနဲ့ခရီးအစ်စ်တွေပေါ့နော်1990နောက်ပိုင်းမှာပြန်လေပြုတ်ပြင်ထားတဲ့ခရီးတွေအဲဒီတော့ကျွန်တော်တို့ဘာလက်ကြတယ်ဆိုတော့ခရီးပြုတ်နေခရီးလူရှင်တွေကသာသနာထည့်ရပြုတ်ရှင်တို့အမေကတည်းကအဲ့လိုမျိုးလုပ်ကြတာပေါ့နော်အဲ့လိုခရီးအစ်စ်တွေဒီသာသနာရှိနေလို့သူတို့ကခံမှန်းပြီးတော့ရှိခိုးတယ်ကြီးက
ဒီလရှိရဲ့နေ့ကဖောက်ထွင်းခံရကြောင်းတွေ့ရှိတဲ့ဖျား၅စုဟာရွာဟောင်းကြီးဖျားမြောက်ဖက်ဖျားအစုကဖြစ်ပြီး၉ရက်နေ့မှာအမှန်တွေ့ရှိတဲ့ဖျား၃စုကတော့စူလာမနိနဲ့ဒမေယံကြီးဖျား၂စုအကြားကဖြစ်ကြောင်းနဲ့ထပ်မံတွေ့ရှိတာတွေလည်းရှိနေကြောင်းပြောပါတယ်။ဖျားတွေဖောက်ထွင်းခံရတဲ့အကြောင်းကိုဒေသဆိုင်ရာအာဏာပိုင်အဖွဲ့အစည်းတွေကိုအကြောင်းကြားခဲ့ရမှာသက်ဆိုင်ရာတာဝန်ရှိသူတွေကစစ်ဆေးကြည့်ရှုရတယ်ဆောင်ရွက်နေကြောင်းပြောပါတယ်။လက်ရှိဆောင်ရွက်နေတဲ့အခြေအနေကိုရှေးဟောင်းသူတနာနဲ့မြို့သားပြတိုက်ဦးစီးဌာနပကံဌာနခွဲကညွှန်ကြားရေးမှူးဒေါက်တာတန်းထိုက်က VOA ကိုအခုလိုပြောပါတယ
်ကျွန်တော်တို့ကမနေ့ကတွေ့ပြီးချင်းဖျားငါးစုဖောက်ခံဆိုတင်ကြားကြည့်ကျွန်တော်တို့ကဒီဖျားရင်ရှင်းဌာနဆိုင်ရာဒီအကုန်လုံးနဲ့ဌာနဆောင်ကျွန်တော်တို့ပူးပေါင်းကွင်းချင်းနဲ့လုပ်ငန်းတွေလုပ်တယ်ဖျားရေတက်ဖွဲ့မှုတွေလည်းပါတယ်နေရေတက်ဖွဲ့မှုတွေပါတယ်သူတို့လည်းအားလုံးပြည်ပြည်ကျွန်တော်တို့အနေနဲ့လည်းတရားဝင်ဥပဒေကြောင်းရပေါ့နော်တရားရည်ရွယ်ဆောင်ရတဲ့ဘူးဆိုတော့အခုဖွင့်လုပ်ငန်းဆောင်ရထားပြီးဖြစ်ပါလေ
အခုလိုဖောက်ထွင်းခံရတာဟာပြည်တွင်းပြည်ပခီးသွွားတွေအလာနေတာကြောင့်ပုဂံညာဦးဒေတာမှာစီးပွားရေးလုပ်ငန်းတွေကျဆင်းတာနဲ့ကိုဗစ်ရောဂါကြောင့်များမထွက်ရအမိန့်ထုတ်ပြန်ထားတာကိုအခွင့်အရေးယူဆောင်ရွက်တာဖြစ်နိုင်ကြောင်းသုံးသပ်ပါတယ်ပကံညာဦးဒေတာရှေးဟောင်းရှင်ကျေးမှုအမွေနှစ်တွေမပြည့်စည်စေရတဲ့လုံခြုံရေးအဖွဲ့ရှေးဟောင်းသုတေသနဌာနနဲ့ပကံညာဦးအဲလန်းညွန်များအတင်းတို့ပူးပေါင်းပြီးတရက်ကို၄ချိန်လောက်တင်းလက်ဆောင်ရွက်နေကြောင်းလဲဒေါက်တာတန်းထိုက်ကပြောပါတယ်ရှေးဟောင်းအမွေနှစ်တွေမပြောင်းပြည့်စေဖို့ဆိုရင်လုံခြုံရေးအလေးထားဆောင်ရွက်မှုအပြင်အသိပညာပေးမှုတွေကိုလည်းကြဲကြဲပြန့်ပြန့်လုပ်ဖို့လိုအပ်နေကြောင်းလဲအခုလိုဆက်ပြောပါတယ်
လုံခြုံရေးကလည်းတစ်ပိုင်းပေါ့နော်တစ်ခုကလည်းခုနလိုဟိုအပြတ်မောက်လုပ်တဲ့လူတွေရဲ့စိတ်ထဲမှာအမွေနှစ်ပြည့်ကိုဟိုထင်းထင်းဆောက်ဆောက်ကတ်တဲ့စိတ်ပေါ့ဒီလိုဟာမျိုးအဓိကလိုအပ်ပါတယ်အမှန်တော့ဒီဒီသာကန်လူအဖွဲ့ကြီးဒီလိုလုပ်တဲ့လူတွေအကုန်လုံးကစာဒီအမွေနှစ်ကိုချစ်တဲ့စိတ်ဖြစ်အောင်ပေါ့ငါကတော့ထင်းထင်းဆောက်ဆောက်စိတ် ဖြစ်လာမှာပဲဒီငွေနေ့ကကျွန်တော်တို့ကြီးကြီးထင်းထင်းကောင်းကောင်းစောင့်ရှောက်နေမှာပေါ့လေကျွန်တော်တို့ကသူတို့လည်းဒီလိုအသိပညာတွေနားလည်ပြီးတော့ထင်းထင်းထက်ထက်ဆွေးနွေးဖြစ်လာအောင်လည်းကျွန်တော်ကဒီမောင်ဆောင်ရွက်ပြီးတော့သူတို့ကိုကျွန်တော် awareness လုပ်ဖို့ဒီနဲ့ဆောင်ရွက်ဖို့ကြည့်ပါတယ်ဒါတွေကတစ်ပိုင်းပေါ့
ဒီကနေ့မနေ့ပိုင်းကလည်းပကံဒေတာကအကောင်းဆုံးနေရန်စီးပကြီတွေရှိတဲ့လောကထိပ်ပံဖျားအဝင်ကနေရောင်ကဝါရင်လိပ်တွေမီးလောင်မှုတစ်ခုဖြစ်ပွားခဲ့ပါတယ်ဒီမီးကိုတော့ရှုံမိဖြစ်ယူဆပြီးဒါဟာဖြစ်စည်းလိုတဲ့စိတ်နဲ့လုတာလို့ဒေတာကံတွေကသုံးသပ်ကြပါတယ်ပကံညောင်ဦးဒေတာဟာရှေးဟောင်းဖျားအစုပေါင်း 3,000 ကျော်လောက်တည်ရှိနေတာဖြစ်ပြီး2019ခုနှစ်ဇူလိုင်လကကမ္ဘာကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုဆိုင်ရာအဖွဲ့ UNESCO ကကမ္ဘာယဉ်ကျေးမှုအမွေနဲ့စင်းWorld Heritage List အဖြစ်အတိမတ်ပြုသတ်မှတ်ခဲ့တာဖြစ်ပါတယ်ကျွန်တော်မိုးစော်ပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ
်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားစစ်ရေးသိမ်းမှမှုတွင်အခုနှစ်6လအတွင်းမှာချင်းမြစ်နယ်ပလက်ဝါမြို့နယ်မှာတိုက်ပွဲနဲ့ဆက်ဆက်လို့အရသာ40သေဆုံးခဲ့တယ်လို့ချင်းစစ်ရှောင်းကူညီရေးကော်မတီကနေထုတ်ပြန်ခဲ့တဲ့ကြောင်းတင်ဆက်ပေးမှာပါကျွန်တော်နိုင်ကွန်းအိမ်ပါပလောဝမြို့နယ်မှာ2020နှစ်စံပိုင်းကနေစွန်လအထိစီရီပတိပခတ်ဖြစ်စဉ်တွင်အယတ္တ40တေဆုံးခဲ့တယ်လို့ချင်းစစ်ရှောင်းကူညီရေးကော်မတီတွင်းရင်မှုဦးကျော်အောင်ကပြောပါတယ
်ခုဒီ2020ဇန်နဝါရီကနေအပြန်အသစ်ဒီလက်ရှိပလောဝမြို့နယ်မှာတေဆုံးမှုကတော့40လောက်ရှိတယ်အဲ့တော့အဲ့ဒီ40ထက်မှာတောင်းကြည့်ပြီးတော့ပြည်တဲ့ဒီပုဂ္ဂိုလ်တွေတော့အများဆုံးရှိတယ်သူတို့ကတော့ဘယ်ပေါ်ရှိမှမသိဘူးအဲ့လိုမျိုးအသက်ခံရတဲ့စက်ပြီးမှပဲခလောင်းကိုပြန်ပြရတယ်ဆက်ကချုပ်ကဒီပြန်မှတော့ပြေဆုံးတာလေအဲ့လိုမျိုးလေ
ဒီတေဆုံးမှုမှာပြီးခဲ့တဲ့မလကစပြီးတော့မြမတမတော်ကလေချောင်းကနေပြစ်ခတ်ခဲ့လို့မိစ္ဆာဝဝမ်းမနန်းချောင်းဝကျေးရွာကရွာသား29ဦးပလဝမြို့ပေါ်နဲ့ပွီဘုံရွာက10ဦးတနက်ကြီးထိမှတေဆုံးခဲ့ပြီးတော့အမည်မသိအဖွဲ့ကပြစ်ခတ်လို့3ဦးတေဆုံးခဲ့ကြောင်းစီးရင်ထုတ်ပြန်ထားပါတယ်ပလောဝမြို့နယ်မှာနှစ်ဖက်ပဋိပက္ခတွင်အယက်သားတွေပေါ်ပြင်းမာသာတိုက်ခိုက်မှုတွေရှိနေတာကြောင့်ဒေသခံတွေစိုးရိမ်မှုတွေရှိနေတယ်လို့ပလောဝမြို့မဆန္ဒနယ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဆိုင်မျိုးထိုက်ကပြောပါတယ
်လက်ရှိအချိန်တွေထိတေဆုံးသူနေရာရတဲ့သူကျွန်တော်တို့တွေကတိကျပြောဖို့ရရင်တယ်ပြောမယ်ဆိုလင်းပြန်တိုင်းနေကြတယ်ရှင်တော့တိကျရော်တွေကလေးတင်ကြီးကတော့ဒီနားမှာကျွန်တော်ပုံကြမလဲပေါ့တနေ့တိုင်းကြတယ်ရှင်ဒီနားမှာကြည့်သမိမလဲပေါ့ဒါတွေကဆွေးနွေးတဲ့အနေထားရှိတာပေါ့နော်
ချင်းမြစ်နယ်ပလောဝမြို့နယ်ဘက်ကတိုက်ပွဲဖြစ်စဉ်တွေမှာလက်နက်ကြီးထိမှန်မှုကြောင့်အယက်သားတွေဒိဆုံမှုတန်ရာရရှိမှုနေမီးလောင်မှုတွေရှိခဲ့ပေမဲ့မြန်မာစစ်တပ်ဘက်ကရောအေအေဘက်ကပါသူတို့ဘက်လက်ချက်မဟုတ်ကြောင်းညှင်းဆုံနေကြပါတယ်ဒီလိုစစ်ရေးဖြစ်စဉ်တွင်တန်ရာရရှိသူအများများရှိခဲ့တယ်လို့လူဦးရေ 9,000 ကျော်ဟာလည်းစစ်ဘေးသိမ်းရှောင်နေရပါတယ်လက်ရှိပလောဝမြို့တွင်စစ်ရှောင်တဲ့မြို့ခံတွေဟာဆန္ဒရိုက်ခါခက်ခဲရှိနေတယ်လို့ဦးကျော်အောင်ကဆက်ပြောပါတယ
်ဒီကမှာရောပလောဝမြို့ပေါ်မှာရောပြီးတော့သမီးမှာရောဒီလိုဆောင်းကတော့ 8,150 မြို့ကျွန်တော်တို့ငားလာပိုင်းကရပ်ထည့်တဲ့ဒီအချက်အလက်ပေါ့ခင်ဗျာမခေါ်လုံတဲ့ဒီ IDP တွေကြတော့မတူတူရတဲ့ခင်ဗျာတွေကြားလို့ရတယ်ကိုယ်ယူလို့ရတယ်အခုပို့ပြီးမှအခက်ကြီးရောက်လာတဲ့ဒီဆက်လက်ဝမှာရှိတဲ့ IDP တွေတော့ဒီကတော့အမှန်မှအခက်ကြီးရှိတယ်ခင်ဗျာပလက်ဝကလုံးဝကိုကြားလို့မရဘူးခင်ဗျာအခုခြံတွေအများရှိတယ်ဒါပေမဲ့ဒီပလက်ဝကိုပို့လို့မရဘူးလမ်းကြောင်းကဟိုလုံးဝဟိုအခြေအနေမကောင်းဘူးလို့ပြောတာပလက်ဝမျိုးပေါ်မှာရှိတဲ့ IDP ကာမကဒုထုတွေတော်တော်များများကတော့တောင်းဝေးနေရတယ်တော်တော်များအခက်ကြီးရှိတယ
်ပလက်ဝမျိုးနယ်ရဲ့အသီးကအားသားရာရခိုင်ပြည်နယ်နဲ့ဆက်ဆက်ရာကလတန်မြစ်ချောင်းလမ်းဟာလည်းစီရေးသိမ်းမဆဲအခြေအနေကြောင့်ပိတ်ပင်ထားရပါတယ်လက်ရှိရခိုင်နဲ့ချင်းပြည်နယ်ထဲမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားတိုက်ပွဲတွေတွင်အယက်သားတွေပေါ်ပြင်းထန်တိုက်ခိုက်မှုတွေပုံများလာတယ်လို့ဒေသခံတွေကဆိုပါတယ်ရခိုင်ပြည်နယ်ထဲမှာလည်း2018နှစ်ကုန်ပိုင်းကနေ2020ဆွန်လအထိတိုက်ပွဲဖြစ်စဉ်တွင်လူသေဆုံးမှု250ကျော်တန်ရာရရှိသူ950ကျော်နဲ့အဖမ်းဆီးခံရသူ900ကျော်ရှိနေပြီးစစ်ရှောင်ဥယျာဉ်2000ခန့်ရှိနေတယ်လို့ရခိုင်လူမှုအဖွဲ့အစည်းတွေကနေစာရင်းပြုစုထားပါတယ်ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်
တပ်မတော်နဲ့ကချင်လက်နက်ကိုင် KIA တို့ရဲ့တချို့ပြန်စစ်ပွဲတွေပြန်ဖြစ်ခဲ့တာဒီကနေ့9နှစ်ပြည့်ခဲ့ပါပြီ။ပြည်တွင်းစစ်ရဲ့နောက်ဆက်တွဲအိမ်မပြန်နိုင်သေးတဲ့ဒုက္ခသည်တွေအတွက်ကချင်ပြည်သူလူထုရဲ့သဘောထားတွေကို VOA ကမေးမြန်းထားပါတယ်။ကျွန်မစုစုပါ။လူတို့ဘယ်တော့မှမမေ့ဘူးဆိုတဲ့ကချင်စာရေးထိုးထားတဲ့ကြောက်တိုင်ကိုကချင်စစ်ဘေး9နှစ်ပြည့်အထိမ်းအမှတ်အနေနဲ့ကျော်မဆက်စစ်ဆောင်စခန်းမှာစိုက်ထိုးခဲ့ပါတယ်။ပြည်ရင်းစစ်ရဲ့အကျိုးဆက်ကိုနိုင်ငံသားတွေသိရှိစေဖို့အတွက်ကြောက်တိုင်ဆိုင်ထူတဲ့ရည်ရွယ်ချက်ကိုကချင်လူငယ်များအဖွဲ့ကွန်ရဲ့တွင်ရင်းမှုဆွဆိုင်ထွေကအခုလိုပြောပါတယ်
။နောက်လာနောက်ကလည်းအများကြီးဒီနေရာမှာစီရင်စစ်ကြောင့်ပေါ့နော်ဘလို့ရှိခဲ့တဲ့ဆက်ရှင်မျိုးမမြင်ဖို့အတွက်ပေါ့နော်။ဒါလောက်တာပေါ့နော်အဲ့ဒီရည်ချက်အတွက် နိုင်ငံရေးစစ်မီးတွေကြောင့်မလို့ပြည်သူတွေအနေနဲ့ဒီဖြစ်ပေပတ်လေရောက်မှာပဲရှိတဲ့အခန်းကျင်းတွေထဲမှာပေါ့နော်နှစ်ပေါင်း9နှစ်ကြာပြီးတိုင်အောင်ဒါလူမှုရေးပြဿနာအတီးတီးကလေးတွေကလည်းဒါလူပြူဖို့အပြူဒါအင်ထောင်ပြူရမယ့်အနေအထားအရွယ်တစ်ခုလောက်ချီပေါ့နော်အခက်တွေကြုံခဲ့ရမယ်ဆိုတော့လက်နက်ကိုင်တမိပခရဲ့အကျိုးဆက်တွေကိုအမြဲတည်နေဖို့ဒါလုပ်တဲ့နယ်လို့ကျွန်တော်မြင်တယ်
အခုလိုကြောက်တိုင်ဆိုင်ထူရာဟာစစ်ရှောင်စခန်းနေပြည်သူတွေရဲ့ဘုတ်ဒီနဲ့ကချင်လူမှုလှုပ်ရှားရေးအဖွဲ့တွေပူးပေါင်းလှုပ်ဆောင်တာလို့ဆိုပါတယ်။အုံမြင့်ချပြီးသားဖြစ်တဲ့စစ်ရှောင်စခန်းတစ်ခုမှာတော့ဘာသာရေးအသင်းအဖွဲ့ဘက်ကခွင့်မပြုလို့ဂျော်မဆက်စခန်းတစ်ခုထဲမှာသာလှုပ်ဆောင်နေတာပါ။ကိုနှစ်ပြည်ကနေပြည်ရင်းစစ်တပ်တန်းထမ်းဖို့စီဖို့အတွက်တာဝန်ရှိသူတွေနဲ့အတူပြည်သူတွေပါအားလုံးပူးပေါင်းပြီးအပြေရှာသွားဖို့ကချင်ပြည်နယ်ပြည်သူပါတီရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တွဲဖူက VOA ကိုပြောပါတယ်
။ဒီစစ်ပွဲတွေပြီးစီးဖို့အတွက်လည်းရင်ကလည်းကျွန်တော်တို့လွတ်တော်မှာလည်းတင်ခဲ့တယ်။စစ်ပွဲတွေကျက်လေးကျဘူးခဲ့တယ်ပြီးတော့စပွဲပေါ်မှာလည်းဆွေးနွေးခဲ့ဘူးလေအဲ့တော့ဒါတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်သလားဆိုမဖြစ်ဘူးသို့တော့အခုချိန်ထိကျမတို့ပြည်သူတွေကအိမ်မပြန်ရသေးတဲ့ကိစ္စကိုတော့ကျမတို့ဒီ9နှစ်ပြည့်ကနေမှအနာဂတ်10နှစ်17နှစ်ဆိုတာမျိုးမဖြစ်သွားအောင်ကျမတို့အားလုံးကအပြေရှာနေပါတယ်အဲ့လိုဝိုင်းပြီးအပြေရှာတဲ့အခါမှာကျမတို့အစိုးရတက်တော့နော်စကြည့်လို့တော့စတဲ့အပါဝင်ပြည်သူလူထုတရားလုံးလဲပါဝင်ပြီးမှကျမတို့အပြေရှာတင်ပါတယ်
စစ်ရှောင်စခန်းနေပြည်သူတသိန်းကျော်နေအိမ်ပြန်မှုအတွက်မြေမြုံဝိုင်းအန်ဒီရဲ့အပါအဝင်တိုက်ပွဲအတွင်းပြည်ပခါတွေကြောင့်နေအိမ်နဲ့လင်ယာမြေပျောက်ဆုံးခဲ့ရတဲ့အခက်အခဲတွေကိုမဖြေရှင်းနိုင်သေး၍အခုလိုအခြေအနေဆက်ရှိနေဦးမယ်လို့ဆိုပါတယ်တိုက်ပွဲတွေနဲ့ပတ်သက်လို့ဗိုလ်ချုပ်ထွန်းထွန်းညီကို VOA ကဒီအပိုင်းအတွင်းမေးမြန်းထားတာမှာတက်မရော့ဘက်ကဩဂုတ်လအကုန်အထိစီးရဲလှရှားတာတွေကိုရပ်ထားပြီးညဉ့်ညံရေးဆွေးနွေးပွဲရှိလာရင်အကောင်းဆုံးလို့ဖြေဆိုခဲ့ပါတယ်တမရော်နဲ့တိုင်းရင်သားလက်နက်ကိုင်တွေကြားဖြစ်ပွားနေတဲ့ပြည်ရင်းစစ်အမြန်ဆုံးရပ်တန့်ပေးဖို့စစ်ဘေးဒုက္ခသည်တွေနေရက်ကိုအနည်းငယ်ကင်းကင်းပြန်နိုင်မှုအပါအဝင်ဆုံးရှုံးခဲ့ရတဲ့လေယာချမ်းမြေတွေပြန်ရရှိပြီးဘဝရည်တည်နိုင်မှုအတွက်ကိုအားလုံးကလှူလွားနေကြပါတယ်။ကျမစုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားတာပါ။
ပြန်တဲ့ရေရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်မနီဇိုလာပြည်နယ်မနီယာပိုလစ်မြို့ရဲတွေဖမ်းဆီးခံထားရတဲ့အချိန်တိတ်ဆုံးသွားခဲ့တဲ့လူမဲ့မျိုးသား George Floyd တွေအောက်မှုဘွယ်ဇာပလခန်းနာတွေနော်ကရိုလိုက်တာပြည်နေနဲ့တက်ဆက်စပီနယ်ဒီမှာကျင်းပပါလေဒေတော်တွင်ဆန္ဒပြပွဲတွေကတော့သတင်းတစ်ပတ်နှီးပါကြာလာတဲ့အချိန်မှာအမေရိကန်ပြည်ထောင်စုမှအပြင်နိုင်ငံတကာမှာပါဆက်တိုက်ပြန့်နှံ့ခဲ့ပါလေဒီလိုသတင်းတော့ Game for a Walk ရဲ့သတင်းကိုတင်ပြပါမယ်ကျွန်တော်ဒိတ်ထိုင်ဦးပါအကြမ်းဖက်မှုနဲ့ဒီကိုယ်တွေဖြစ်လာရင်နေနေမှုဖက်ဒရယ်ဆိုးရနဲ့ဒေသခံလုံခြုံရေးတပ်ဖွဲ့ဝင်တွေအပြင်ပြည်တွင်းကာကွယ်ရေးအရန်တက်တွေပံ့ပိုးထားတဲ့ကြားကပဲဝါရှင်တန်မြို့တော်မှာအကြီးမားဆုံးလူမျိုးရေးခွဲခြားမှုဆန့်ကျင်တဲ့ဆန္ဒပြပွဲကြီးပေါ်ပေါက်ခဲ့ပါတယ်။အမိမေလုံခြုံရေးဌာနယာယီဝန်ကြီး Chas Wolf ကတော့ ABC ရုပ်သံကိုခုလိုပြောပါတယ
်။ And what we saw over the past week is really a city out of control.
ပြည်ရဲ့သတင်းမှတ်တွေအတွင်းကျွန်တော်တို့မြင်နေတာကမြို့ထဲမှာထိမနိုင်သိမရအခြေအနေပါ။ဒါပေမဲ့ဒီရဲ့ပိုင်းတွေမှာအကြမ်းဖက်မှုတွေလျော့နေသွားတာကိုတွေ့ရလို့ကျွန်တော်တို့ဝမ်းသာမိပါတယ်။
ဝါရှင်တန်မြို့တော်အတွင်းမှာလုံခြုံရေးတွေထိုးချထားခဲ့တာကြောင့်အကြမ်းမှုတွေရောကျသွားခဲ့တာလို့အမေမေလုံခြုံရေးဌာနယာယီဝန်ကြီး Chat Wolf ကပြောပါလေ
So we'll continue to monitor that and we'll you know we'll pull back
အခြေအနေကိုကျွန်တော်တို့ဆက်ပြီးစောင့်ကြည့်ပါမယ်ဝါရှင်တန် DC မြို့ထဲမှာအကြမ်းဖက်မှုတွေလျော့သွားပြီဆိုရင်လုံခြုံရေးကိုရှော့ချသွားမှာပ
ါပြီးခဲ့တဲ့ရက်ပိုင်းမှာအကြမ်းဖက်မှုတွေမရှိသလောက်နှဲသွားပြီးများသောအားဖြင့်ငြိမ်းချမ်းချမ်းဆန္ဒပြတာတွေပဲရှိတော့တဲ့အတွက်ပြည်တွင်းကာကွယ်ရေးအရန်တက်တွေကိုဝါရှင်တန်မြို့တော်ကရုတ်သိမ်းတော့မယ်ဆိုပြီးတပ်ရက်ဒေါ်နယ်ထရန့်ကတင်းငွေနေနေကကြေညာပါတယ်ဒါပေမဲ့လည်းဆန္ဒပြပွဲတွေကိုထိန်းသိမ်းဖို့စစ်တပ်ကိုဖြန့်ချခဲ့တာနဲ့ပတ်သက်ပြီးအခြေအကျဉ်းညှင်းပွားမှုတွေရှိခဲ့ပါတယ်တပ်ရက်ဒေါ်နယ်ထရန့်ရဲ့ဆုံးဖြတ်ချက်ကိုဆန့်ကျင်ခဲ့တဲ့ထင်ရှားတဲ့တက်ကောင်းဆောင်တွေထဲမှာပူရက်စီဦးစီးချုပ်များအဖွဲ့ဥက္ကဋ္ဌဟောင်းအငြိမ်းစားဗိုလ်ချုပ်ကြီးမာတင်ဒမ်စီလည်းပါဝင်ပါတယ်သူက ABC ရုပ်သံကိုအခုလိုပြောပါတယ်
I thought that given the state of the
of the unrest.
ဒါတော့ဘဝနေကိုခေါ်ပြီးလုံလုံလေးချလိုက်တာကအချင်းတွေကိုမတိမငြိမ်ဖြစ်အောင်လုပ်လိုက်တယ်လို့ဖြစ်သွားပြီး NDL လည်းကြီးတယ်လို့ကျွန်တော်ထင်ပါတယ်။ Reagan ပြည်သူတွေနဲ့ဆက်ဆံရေးမှာမလိုလားအပ်တဲ့အကျိုးသက်ရောက်မှုတွေရှိသွားမယ်လို့ပဲကျွန်တော်ပြောချင်ပါတယ်
။ Washington မြို့တော်ဝန်မျိုးရီဘော့ဆာကလည်းမျိုးရင်းကကာကွယ်ရေးအရန်တက်တီနောက်ထပ်လုံခြုံရေးအဖွဲ့ဝင်တွေထပ်ပြီးဖိအားပေးဖို့တပ်ရက်ဒေါ်လန်ထရန့်စီကိုစာရေးတောင်းဆိုပါတယ်။ပြီးခဲ့တဲ့သတင်းဘက်ကအင်ဂျီရိုနာကဖိအားချောင်းကိုတပ်ရက်ထရန့်အသွာဓာတ်ပုံမရက်ခင်မှာလုံခြုံရေးတပ်ဖွဲ့ဝင်တွေကဆန္ဒပြသူတွေကိုမျက်ရည်ကိုဖုံးနဲ့ရှင်းခဲ့လာကြောင်းဆန္ဒပြပွဲတွေပိုပြီးကြီးထွားခဲ့တာလို့မြို့တော်ဝန်နျူရီယယ်ဘော့ဆာက ABC ရုပ်သံကိုပြောပါတယ်။
What Americans saw was federal police forces tear gassing.
ညီညာချောင်းဆန္ဒပြနေတဲ့အမေရိကန်ပြည်သူတွေကိုဖက်ဒရယ်အစိုးရတပ်တွေကမျက်ရည်ယိုဓာတ်ငွေတွေနဲ့အင်အားသုံးဖယ်ရှားခဲ့တာကိုမြင်ရပါတယ်။အမေရိကန်ပြည်သူတွေရဲ့ဖွဲ့စည်းပုံပထမပြင်ဆင်ချက်ပါရပိုင်ခွင့်အခွင့်အရေးတွေကိုကင်ဆယ်ပြီးညီညာချောင်းဆန္ဒပြသွားမယ်ဆိုတာဆန္ဒပြသူတွေသမရကိုရှင်းရှင်းလင်းလင်းအကြောင်းကြားလိုက်ပါတယ်။ညီချောင်းနဲ့ဆန္ဒပြပွဲတွေလူတွေပိုပြီးပေါင်းလာတာထွက်လာကြတာကိုတွေ့ကြရမှာပါ။
အမေရိကန်မျိုးကြီးတွေမှာလူစုလူဝေးတွေနဲ့ဆန္ဒပြဝဲတွေကျင်းပနေတဲ့အချိန်တေဆုံးခဲ့တဲ့လူမဲအမျိုးသား George Floyd နဲ့အောက်မေဝဲဇာပနာအခမ်းအနားတွေကိုမြောက်ကာရိုလိုင်းနာပြည်နယ်သူ့မွေးဖွားခဲ့တဲ့မြို့အနီးမှာကျင်းပပြီးသူ့ကိုသတိရအောင်မေသူတွေတယောက်ခဲ့ကြပါတယ်။ဇာပနာအခမ်းအနားကျင်းပတဲ့နေရာကိုရောက်တဲ့ဆိုရင်ပဲသူ့ရဲ့ရုပ်လောင်းကိုမြင်ရတဲ့အချိန်ကျမငိုချင်မိပါတယ်။သူ့ဘဝရဲ့နောက်ဆုံးအချိန်ငြင်းငြင်းချမ်းချမ်းရှင်သန်ခွင့်မရခဲ့တဲ့သူ့ဝိညာဉ်ငြင်းချမ်းမှုဖျားသခင်စီမှာကျမဆူတောင်းပါတယ်ဆိုပြီးအောက်မေဝဲခန္ဓာတယောက်လာတဲ့သူတယောက်ပြောသွားတာပါမြောက်ကာရိုလိုင်းနာပြည်နယ်မှာလိုပဲတက်ဆက်စ်ပြည်နယ်ဟိုစတွန်မြို့မှာလည်းစာပနာခန္ဓာကျင်းပပြီးဂျော့ချ်ဖလော့ရဲ့မိသားစုနဲ့မိတ်ဆွေတွေသူ့ကိုနောက်ဆုံးနှုတ်ဆက်ကြကြောင်းပါခင်ဗျာကျွန်တော်သိထိုင်ပါပါ
အခုဆက်ပြီးအင်္ဂါညဆွေးနွေးခန်းအစီအစဉ်ကိုနားဆင်ရပါမယ်။အမေရိကန်ပြည်တော်စုမင်နီဆိုတာပြည်နယ်မင်နီယားပိုလစ်မြို့မှာလူမဲမျိုးသား George Floyd ရဲကဖမ်းဆီးချိန်တွင်တေဆုံးသွားရပြီးတဲ့နောက်အမေရိကန်နိုင်ငံတော်ဝန်မှသမဂ္ဂကမ္ဘာတခြားနိုင်ငံတွေမှာပါလူမျိုးရေးခွဲခြားမှုကိုစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေဖြစ်လာပါတယ်။ဒီဆန္ဒပြပွဲတွေကနေတရားမျှတမှုဒဏ်ဒုညီများမှုစတာတွေကိုတောင်းဆိုကြပါတယ်။ဒီဆန္ဒပြပွဲတွေအပေါ်သမိုင်းဆိုင်ရာအမြင်ကစ်တဲ့ကပအခင်းအကျင်းဆိုင်ရာအမြင်တွေအပြင်ခွဲခြားဆက်ဆံမှုအမျိုးမျိုးရဲ့ဆိုးရွားလာတဲ့အစိတ်အတော့အန်ဒရယ်ဒီလိုခွဲခြားဆက်ဆံမှုတွေရောပါပွားအောင်လုပ်နိုင်ခြင်းနဲ့ဘဒူကွဲပြားမှုတွေကြောင့်ဘယ်လိုနေထိုင်သွားသင့်ကြရလဲဆိုတာတွေကိုဒီကနေ့ဆွေးနွေးကမ်းမှာနားဆင်ရပါမယ်။ပြီးတဲ့နိုင်ငံလန်ဒန်မြို့မှာနေထိုင်တဲ့မြန်မာအရေးအသံလွှင့်ဆောင်မားပြီးရေးသားထုတ်လွှင့်နေသူသမိုင်းပညာရှင်ဒေါက်တာအောင်ခင်းလက်ရှိအမေရိကန်ပြည်တော်စုမှာရောက်နေတဲ့မြန်မာအရေးဒီလာသူဒေါက်တာတင်မောင်သန်းတို့နဲ့သုံးသပ်ဆွေးနွေးထားပါခင်ဗျာ ။ကျောင်းအောင်ခင်းနဲ့ဇာဝတ္တမောင်သန်းမင်္ဂလာပါခင်ဗျာ။ BOE ဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။ဆိုတော့ပထမဦးဆုံးဇာဝတ္တမောင်ခင်ဗျာ။ဒီလက်ရှိကမ္ဘာတဝန်းမှာဖြစ်နေတဲ့ဆန္ဒပြပွဲတွေပေါ့နော်။အများအဓိကကတော့သူကလူမျိုးရေးခွဲခြားမှုကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေလို့ဆိုရမှာပေါ့ကျွန်တော်တို့။ဆိုတော့ဒီစန္ဒပြပွဲတွေကိုဆရာ historical perspective ပေါ့တမိုင်းအမြင်ရှုတော့ကနေကြည့်မယ်ဆိုရင်ဆရာဘယ်လိုသုံးသပ်လို့ရပါသလဲခင်ဗျာ
အခုစန္ဒပြပွဲကအမေရိကန်ရဲ့လူမဲပြဿနာပေါ့ညာဒီလူမဲပြဿနာကဟိုအမေရိကန်တမိုင်းကနေစတာပေါ့အမေရိကန်တမိုင်းမှာစတော့အခုတဖြည်းဖြည်းနဲ့အရှေ့တိုင်းသားတွေလည်းအမေရိကန်မှာဝင်လာတာများတယ်လက်တီနိုတွေလည်းများတယ်အဲ့လိုဝင်လာတဲ့လူအမျိုးမျိုးရှိတဲ့အထဲမှာအဲ့ဒီထဲမှာဟိုသမိုင်းအခြေခံအဆိုးဆုံးကတော့လူမဲဖြစ်နေတာပေါ့ဗျာလူမဲကအင်္ဂလိပ်ကကျွန်ဖြစ်နေမတရားဖမ်းဆီးချုပ်နှောင်ပြီးတော့တင်းမုံမော်တင်းပြီးခေါ်လာပြီးတော့လှုပ်ထားတော့ဟိုကျန်တဲ့လူမျိုးနဲ့မတူဘူးဗျာကျန်တဲ့လူမျိုးကအဲ့ဒီမှာရှိတဲ့အာရှတိုက်သားတွေလက်တင်အမေရိကန်တွေရှိတယ်သူတို့ကသူတို့ကသူတို့လုပ်တယ်သူတို့မှာသူတို့ဆွေစဉ်မျိုးဆက်ရှိတယ်သူတို့အမေရိကန်မှာမရှိဘင်းနဲ့သူတို့နိုင်ငံတွေမှာကျန်ရတာသူတို့ကသူတို့သဘောအလျောက်သူတို့ယူဝင်လာတာနှမျိုးတုံနဲ့ဝင်လာတယ်ဟိုဒုက္ခတွေအနေနဲ့ဝင်လာတယ်အတတ်ပညာရှင်အနေနဲ့ဝင်လာတယ်အနည်းဆုံးဆိုတဲ့ဝင်လာပြီးနဲ့သူတို့ကကိုယ်သဘောအလျောက်ကိုဝင်လာတာ
ဟုတ်ကဲ့
လူမဲကအဲ့လိုမဟုတ်ဘူးဗျာဖမ်းပြီးတော့သူကကျွန်ဖြစ်နေဖမ်းပြီးလာတဲ့ခါကျတော့အမေရိကန်မှာရှိတဲ့လူမဲကသူတို့တမိုင်းကိုပြန်ကြည့်ရင်ဟိုအဖိနိုင်ကဘောဒီ K3 လုံးတို့ဘာလို့နှိမ့်ဆက်တာပေါ့ဗျာ
ဟုတ်ကဲ့ဟိ
ုဒီ level ကိုခြေောက်နဲ့နင်းခံထားရတယ် တပိုင်းမှာသူတို့မှာရှိတယ်
ဟုတ်ကဲ့
အဲ့တော့မတင်တတ်ဆရာရှိရင်သူတို့ကပိုဆိုးတာပေါ့သူတို့ရဲ့သူ့မှာနာကြီးချက်တွေကတပိုင်းမှာပေါင်းတာဆိုလို့တခုမှမမရှိတာကြီ
းဟုတ်ကဲ့ဆရာကျွန်တော်ဥတ္တမတန်ကျွန်တော်တို့ fast forward ပေါ့ဒီနေ့ခေတ်ကိုကျွန်တော်တို့ရှင်းလိုက်ကြအောင်ဒီနေ့ခေတ်ကိုရှင်းပြီးကြည့်လိုက်ကြအောင်ဆရာအနေနဲ့ဒီလက်ရှိဆန္ဒပြပွဲတွေကိုခေတ်တစ်ကဘာကြီးရဲ့အခင်းအကျင်းပေါ့နိုင်ငံရေးလူမှုရေးစီးပွားရေးအခင်းအကျင်းနဲ့ကြည့်ပြီးတော့သုံးသပ်မယ်ဆိုရင်ဆရာဘယ်လိုသုံးသပ်လဲ
ခေတ်တစ်အနေနဲ့ဆိုလို့ရှိရင်တော့လူခွင့်ရေးလှုပ်ရှားမှုရဲ့စိတ်ပိုင်းတစ်ခုနဲ့သုံးသပ်ပါကျွန်တော်မှတ်မိတယ်21ရာစုကိုကူးပြောင်းတော့မယ်ဆိုတဲ့အခါကျတော့ Time Magazine ကြီးရဲ့မျက်နှာဖုံးကရေးခဲ့တယ်အဲ့ဒါကလာမယ့်ရာစုကလူခွေရာစုပဲဆိုပြီးတော့သူကရာစုနဲ့ကူးပြောင်းမျက်နှာဖုံးဖြစ်တဲ့တက်ခဲ့တာပေါ့လေအဲ့တော့ခုနဆရာဦးအောင်ခင်ပြောလိုပဲတမိုင်းကျောင်းရာကလည်းလူမျိုးခွဲခြားဖိနှိပ်ခံရတယ်အမေရိကန်နေနဲ့ပြောရရင်1960ကြာမှတော့ကျွန်တော်တို့နယ်ပယ်ဆုံးမှာမဲပေးခွင့်လူမဲတွေအားရခဲ့ကြတာ
ဟုတ်ကဲ့
အဲ့တော့ရဲတပ်ဖွဲ့ဆိုတာလေအမေရိကန်မှာစပေါ်တာကကျွန်းနေကိုထိမ့်သိမ့်မှုအတွက်စပြီးပေါ်ခဲ့တာအဲ့တော့တမိုင်းကျောင်းကအဲ့လိုရှိခဲ့တယ်အဲ့တော့အခုဟာကလည်းအဲ့ဒီဟာကိုစက်နေတဲ့သဘောမျိုးဒါလူမဲတွေဘက်ကအဲ့ဒီကိုမြင်တွေ့ခံစားရတယ်ဒါပေမဲ့အရေးကြီးတာကအမေရိကန်နေမကဘူးတခြားနိုင်ငံတွေအကုန်လုံးမှာပါလူမျိုးခွဲခြားမှုကိုစန့်ကျင်လာကြတယ်စန့်ကျင်လာကြတာတွေမကောက်ဘူးเนาะအခုကျွန်တော်တို့သတင်းတွေမှာတွေ့ရတာဆိုရင်အားကစားသမားတွေတော်တော်များများစန့်ကျင်လာတယ်ပမာပြည်တဲ့ဒါတည်တဲ့အားကစားသမားပြောရလို့ရှိရင်ကျွန်တော်တို့ဒါမန်စီးတီးကစတာလင်တို့အပါဝင်ပေါ့
ဟုတ်ကဲ့
အကုန်လုံးကကျွန်တော်စန့်ကျင်လာတယ်နောက်ပိုင်းအခုမန်ယူကဝယ်မယ်လို့နာမည်ကြီးတဲ့ဆန်ချိုတို့ဒါသူတို့ဆိုရင်သူဆိုရင်ကျွန်တော်တို့အင်ညီလန်ပြပြီးတော့သူညာဒီဟာကိုအောက်ကအရေးတော်ပုံကိုသူကပြောခဲ့တာအဲ့ဒါအဝါကပြတယ်နောက်ပြန်ရုပ်သိမ်းလိုက်ရတယ
်ဟုတ်ကဲ့
ဆိုတော့တိတ်ကြီးလာတယ်ကုမ္ပဏီတွေအကုန်လုံးကလည်းလူမျိုးခွဲခြားမှုကိုစတင်တယ်ဆိုပြီးအခုပြောလာကြရတယ
်ဟုတ်ကဲ့
ဥပမာအဖြစ်အမေဇုန်ကိုတက်ပဲကြီးကြီး Apple ပဲတက်ကြီးကြီး Microsoft ပဲတက်ကြီးကြီးကုမ္ပဏီပေါင်းစုံကအဲ့ဒါကိုပြောပြီးညင်ညာချက်ကိုထုတ်လာတဲ့အထိဖြစ်လာကြတယ်ဒီနေ့မှာ
ဟုတ်ကဲ့
ဒါကဘာလို့ပြောလဲဆိုလို့ရှိရင်ကျွန်တော်တို့အလွာပေါင်းစုံလုံငန်းပေါင်းစုံအထိအထူးတစ်ဖြစ်အနောက်နိုင်ငံပေါ့အတိုင်းဝိုင်းမှာကျက်ပြတ်လာတယ်ဒါရဲ့တရက်ကဘယ်လောက်ထိသွားမလဲ
ဟုတ်ကဲ့ဟုတ်ကဲ့
သူမျိုးခေါ်ကြမှုရှိတယ်လို့ကဘာကသိတဲ့နိုင်ငံတွေအပေါ်မှာဘယ်လောက်ထိရိုက်ခတ်မလဲဘယ်လိုလက်နက်ကိရိယာတွေကိုသုံးလာမလဲဆိုတာကလက်ရှိအရေးခင်းတဲ့ဆက်ဆက်တဲ့မိခွန်းနေပေါ့နော
်ဟုတ်ကဲ့ခင်ဗျကျွန်တော်ဒီနေရာမှာဒီဟာကိုဒီကိစ္စကိုဒီခွဲခြားမှုဒါခွဲခြားမှုရှိနေတာခွဲခြားမှုကိုစန့်ကျင်တာဆန္ဒပြတာကိုအမေရိကန်တခုတည်းတင်ကျွန်တော်ရပ်နေလို့ပဲနဲ့ချက်လိုက်ချင်ပါတယ်ကျွန်တော်တို့နိုင်ငံအားလုံးပေါ့တကဘာလုံးပေါ့သူတစ်ပြင်းတော့ကျွန်တော်တို့ဟိုမြန်မာနိုင်ငံအပအဝင်ပေါ့လေဒါအပြင်ဒီခွဲခြားမှုဆိုတဲ့နေရာမှာလည်းပဲလူမျိုးရေးခွဲခြားမှုဒါမကောက်ကျန်တဲ့ခွဲခြားမှုမျိုးစုံတွေချက်ပြီးတော့ဆရာတို့ကိုဇူနေပေးစေချင်ပါတယ်အဲ့ခေါင်းစဉ်အောက်မှာပဲပေါ့ဆိုတော့ခုနဆရာဦးတမောင်တန်းပြောသလိုလူတွေကလည်းအထင်ကြီးလူတွေလည်းစန့်ကျင်လာတယ်စီးပွားရေးကုမ္ပဏီတွေကလည်းစန့်ကျင်လာတယ်ဆိုတော့ဆရာဦးအောင်ခင်ဒီခွဲခြားဆက်ဆံမှုအမျိုးမျိုးဒီလူအဖွဲ့အစည်းတွေအတွက်အန္တရာယ်ကြီးတာတေချာပါတယ်ဒါပေမဲ့ဆရာဘယ်လောက်အထိများအစိတ်အတော့ရှိတဲ့ကိစ္စပါလဲဆရာဒီကိစ္စကအ
ဲဒီဥစ္စာတော့ရှိနေပါပဲဗျာဒီ तू အခုဟိုတကမ္ဘာလုံးပြန်သွားတာတော့ तू ဒီဒီလူမဲကိစ္စကို तू ဒီဟို Black Lives Matter ဆိုတာဒါ International Human Rights Movement လို့ဖြစ်သွားတာပေါ့ဗျာဟိုဒါအောင်လို့ကမ္ဘာပြန်သွားတာဆိုတော့ဒီဥစ္စာတော့ကျွန်တော်ဒီတော့ရှိနေမှာပဲဗျာဘာလို့လဲဆိုတော့ဒီလူမျိုးကတစ်မျိုးနဲ့တစ်မျိုးနဲ့မတူတော့အမေရိကန်မှာဒီသဘောတရားဆိုအရာဆိုလို့ရှိရင်တော့အားလုံးတူတာပေါ့ဗျာတူရင်းနဲ့အဖြူကလက်မလက်မခံနိုင်တာကြီးခင်ဗျာခင်ဗျားတို့လည်းအမေရိကန်မှာနေနေတာကြာပြီပဲဒီအမဲရှိတဲ့ရက်ွက်ဆိုအဖြူကတိတ်မနေခြင်းဘူးဗျာ
ဟုတ်ပါအ
ဲ့ဒါမျိုးပေါ့ဗျာဆိုတော့သူ့မှာဒီလူမျိုးနဲ့ပတ်သက်တဲ့ဟိုညီလေးတွေကတော့ရှိနေမှာပျောက်ဘူးဗျာ
ဟုတ်ကဲ့
ဆရာတို့ရှိနေမှာပဲ
ဟုတ်ကဲ့အမေရိကဆိုတော့ဆရာကလည်းလက်ရှိကလန်ဒန်မြို့မှာနေတာဆိုတော့ဥစား United Kingdom ဗြိတိန်နိုင်ငံအနေနဲ့ဆိုရင်ပေါ့ဆရာဒီကိစ္စကဘယ်လောက်ထိတိတာထင်ရှားတဲ့အခြေအနေမှာရှိလဲခွဲခြားဆက်ဆံမှုကအ
ဲဒီအင်္ဂလိပ်ကတော့အမေရိကနဲ့ဆိုင်အများကြီးဟိုဆက်ဆံတာညားတယ်ပေါ့ဗျာနူးညံ့တယ်ဒါပေမဲ့လည်းခုနကတော့လို့ဒီ International Human Rights Movement လို့ပြည်လာတဲ့ကကြတော့ဒီမှာတွေးထုတ်ပေးတဲ့လူတွေရှိတာပေါ့ဗျာ အဲ့ဒီကဒီတဲ့အကျန်းဖက်တဲ့ရိုက်တယ်နဲ့တဲ့အယုတ်ဒီတွန်းချရလို့ဘာလို့ဆိုတာဒါလူတစုကလှုပ်တာလေဒီလူကြီးကလူအများဆုံးကဟိုညီဟိုအေးစေးချီတဲ့နေနေဒီတဲ့ကလူ90တရာလောက်ကစပြီးတော့မုန်တန်းတွေကလှုပ်ရင်ဒါကြီးအကုန်ပြတ်တော့တာ
ဟုတ်ပါဘူးဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ဒ
ီမှာဆိုဒီဟု
တ်ကဲ့
Bristol ကဟိုဟိုကြီးရုပ်ကိုဖြတ်တယ်ဆိုတော့ဒီ Bristol ကြီးရုပ်ကဒီ Bristol မြို့အတွက်ကဒီလူကအများကြီးကောင်းတာကြီးလုပ်ပြီးတာပဲဒါနဲ့ तू လူငယ်တွေနှစ်ပေါင်း300မှာကျုံကုန်ကူးတဲ့ကုမ္ပဏီမှာ तू ကပါတာနဲ့ဒါ तू racist ဆိုပြီးတော့လုပ်တော့တာဟုတ်ရတော့
ဟုတ်ကဲ
့အရင်ကခင်ဗျာဒီ George Washington တို့မှာလည်းကျုံရှိတာပဲ
ဟုတ်တယ်
အဲ့ဒါနဲ့ဒီကောင်ကြီးကို racist ဆိုပြီးတော့ဟိုအပုတ်ချမလားခင်ဗျာ
ဟုတ်တယ်ဆရာတို့မှန်ခုနကျွန်တော်မေးတဲ့မေးခွန်းလေးပြန်ကောက်ချင်ပါတယ်ဒီခွဲခြားဆက်ဆံမှုအမျိုးမျိုးဒီမြန်မာလူ့ဖွဲ့စည်းအပါအဝင်ကဘာပေါ်ကလူ့ဖွဲ့စည်းအားလုံးအတွက်ဘယ်လောက်အန္တရာယ်ကြီးမလဲအစိတ်အတော့ကိစ္စပါလဲဆရာ
ဘယ်တော့အန္တရာယ်ကြီးမလဲဆိုလို့ရှိရင်ဒီလူ့ဖွဲ့စည်းတွင်းထဲမှာပဋိပက္ခတွေဖြစ်နိုင်တာပေါ့ဒါပဋိပက္ခဆိုတာနေတူဘွားသွားလာလှုပ်ရှားနေတဲ့ဘဝတွေရက်တန်သွားနိုင်တယ်ပြတ်သွားနိုင်တယ်ဒါအခု US မှာဆိုလို့ရှိရင်အဒီအတိုင်းပဲအဲစာပြီးဖြစ်တယ်ပေါ့နော်အဲ့တော့ဒီမကြာရေးကံပြည်တိန်ကပဲခဏသတင်းမှာပဲကျွန်တော်ဖတ်လိုက်ရတာပေါ့နော်ပြည်တိန်ကကမ္ဘာ heavyweight champion ပေါ့နော်ဂျော့ရှုဝါကပြောတယ်ဒီလူခွဲခြားဆက်ဆံမှုဆိုတာကကပ်ပြီးပဲဆိုပြီးတော့ pandemic ပဲဆိုတော့သူကဒီလိုတုံ့နှုံပြောဆိုသွားတာတွေ့လိုက်ရတယ်ဆိုတော့ထိခိုက်တယ်လူတိုင်းကိုထိခိုက်နိုင်တယ်အပေါ်ကအထက်စီးကမိမိလူမျိုးကခြားသောလူမျိုးထက်အထက်စီးမှာဖြစ်တယ်ဆိုတော့ယူဆတဲ့လူမျိုးတွေကိုလည်းပြန်ပြီးထိခိုက်လာနိုင်မယ်အထူးသဖြင့်ကဘာတဝန်းကဒီလိုခွဲခြားဆက်ဆံတာကိုလူမျိုးရေးအဖြစ်ခွဲခြားဆက်ဆံတာကိုစံနှုန်းဖြစ်နေထားပြီးတော့เนาะဟိုကျွန်တော်တို့လက်မခံတဲ့အနေအထားကိုရောက်လာပြီဆိုလို့ရှိရင်နိုင်ငံသီးသီးမှာရှိတဲ့ခွဲခြားဆက်ဆံတဲ့လူတွေအပေါ်မှာဖိအားတွေအများကြီးရောက်လာနိုင်တယ်ဒါကြောင့်မို့လူဖွဲ့စည်းတယောက်မှုအပေါ်မှာပြင်းနိုင်တယ်ဖိအားတွေဆိုတာကိရိယာတွေအမျိုးမျိုးရှိတယ်ပေါ့နော်
ဟုတ်ကဲ့
ဥပမာအဖြစ်ခွဲခြားဆက်ဆံတဲ့အခြေအနေသုံးမယ်ဆိုရင်ပိတ်ဆို့ရေးယူတာတွေမဆက်ဆံတာတွေအ ਨੇ ဆုံးအဲ့လိုမဆက်ဆံမှုဆိုရင်တော့အခုလိုအနောက်နိုင်ငံဖြစ်တယ်ဆိုလို့ရှိရင်အနောက်နိုင်ငံကလူပုဂ္ဂိုလ်တွေကအဲ့ဒီလိုနိုင်ငံကိုသွားရောက်မလဲတဲ့အတွက်ကြောင့်မို့ခီးသွားလုပ်ငန်းထိခိုက်တာတွေဒါတွေအကုန်လုံးကတခြားဟာတွေ
ဖ
ြစ်လာနိုင်တာပေါ့နော်နောက်ဆက်တွဲတွေဖြစ်လာနိုင်တာ
ဟုတ်ကဲ့ဆရာ okay ဆရာဒီတော့ကျောင်းနဲ့ပြောသလိုလူပွဲစည်းတွေရှိနေတယ်ဒီခွဲခြားဆက်ဆံမှုကဟလာမြုပ်နေတာပဲရှိနေပျောက်သွားမှာတော့မဟုတ်ဘူးရှိတော့ရှိနေမှာပဲဒါပေမဲ့ရော့သွားအောင်အနေဆုံးအဆင့်တိတ်ကြီးတဲ့အဆင့်ရမလာအောင်ကောလို့လို့ရနိုင်ပါလားဆရာ
အေးဟိုတည်းကအခုပြောနေတာတော့ multi cultural ပေါ့ညာ multi cultural ဒီဘောဒီရင်ကျေးမှု delay ပေါင်းစုံစုပေါင်းနေတိုင်းမှုဆိုတာပြောနေကြတာပေါ့ဗျာဒါအရင်ဒီကြောင်ကဟိုတကယ်လက်တွေ့ဘယ်လောက်ဖြစ်တယ်မဖြစ်ဘူးဆိုတော့မသိဘူး။ဘာလဲဆိုတော့ကဘာကြီးကိုတခုတည်းနဲ့ဒီ global empire ဆိုတာတော့လုံးလုံးမရဘူးလေ။ဘယ်သူမှလုံးလုံးမရဘူး။ဒီနေရာမှာတော့ကျွန်တော်ဟိုဟာလေးတော့သတိရတယ်ဘာလဲဒီဟို clash of civilization ပေါ့ဗျာ
။
Hacking Dan ရဲ့အတင်းမှာ
။
ဒီထဲမှာ communal riot တွေလည်းပါတာပဲဗျာ။ communal conflict တွေကဒီ clash of civilization ကဒီသူကဟိုမှာဆို Hacking Dan ပြောတဲ့အတိုင်းဆိုရင်သူကနောက်တိုင်းကဒီလွှမ်းမိုးမှုကတဖြည်းဖြည်းကျဆင်းလာတယ်။နောက်တိုင်းလွှမ်းမိုးမှုကျဆင်းလာတယ်။အဲတော့ကျွန်တော်အရှေ့တိုင်းနဲ့တခြားနေရာတွေကအားကောင်းလာတယ်ဆိုတော့သူကဒါရင်းနဲ့နောက်တိုင်းလွှမ်းမိုးမှုကဟိုအနေရဲ့ရှိတော့တော့ကျဆင်းသွားမှာမဟုတ်ဘူး။ဒါရင်းနဲ့ကျဆင်းနေတယ်တခါလေးကျဆင်းတာရက်တန်နေတယ်။အဲတော့ဒီကြားထဲမှာဒီလိုကောင်ကပေါ်လာပြီးတော့သူလှုပ်တော့တာအဲ့ဒါကိုသူအခွင့်အောင်းယူလို့လူတွေရတာသဘောပါဒီရှိရင်ဆိုတာနောက်လို့သူကကြက်ဆင်းနေတာကိုသူကဟိုရက်အောင်လုပ်မယ်ပြန်တဲ့အောင်လုပ်မယ်ဆိုတဲ့သဘောမျိုးနဲ့သူကဝင်လောက်တာပေါ့ရာဆိုတော့ဒါနဲ့သူလောက်တာသူကဟို comment တော့သူပြောတာတွေကမဟုတ်တမ်းတရားတွေဖြစ်ပြီးတော့ဥမာဆိုရင်သူကဒီ Chinese virus ဘာညာနဲ့ Wuhan virus အကြောင်းလောက်တော့ကျွန်တော်အမျိုးဒီဆံဝင်မှတယောက်ကညီအောင်ပါသူကနေနေတည်ုံနေတူတာဟိုရာသားလက်တော့သူသွားတော့သူ့ကိုတကားလဲလူတွေကသူ့ကိုရန်သူကြီးလို့ကြည့်တယ
်တခြားနေတာ
သူကလဲသူကတော့သူကတော့ပြန်ပြီးတော့အေး ငါလည်းကြည့်မှာပေါ့လို့ပြောတယ်ငါလည်းတရုတ်နဲ့တူတာဟုတ်သူသူကိုသူပြန်ပြီ
ဟုတ်ကဲ့ဆရာအာဆိုဆရာဦးမန္တန်ဒီခွဲခြားဆက်ဆံမှုအမျိုးမျိုးပေါ့နော်ဒီမျိုးရေးဘာသာရေးဟလာစသည်အားဖြင့်မတူတာနဲ့ခွဲခြားဆက်ဆံတဲ့အားသာတဲ့လူကအားနည်းတဲ့လူနှိမ့်တဲ့လူကိုခွဲခြားဆက်ဆံတဲ့ဒါတွေကိုပြောင်းမသွားဘူးဆိုရင်တော့ရော့အောင်လုပ်နိုင်မဲ့အခြေအနေလားလားမျိုးမြင်မာရဲ့လားဆရာ
ရော့အောင်ကတော့ဟိုတတိပြေးတော့ကဘာကြီးကအဲ့လိုအဲဆောင်ရွက်လာမှာပေါ့နော်ဆောင်ရွက်လာမှာဆိုတော့အခုဆိုလို့ရှိရင်လူမျိုးခွဲခြားမှုအဲကိုစန့်ကျင်တဲ့အုပ်စုပေါ့ဒါအစောတော့အတိုင်းမှာရေးသလိုပဲပေါ့အဲ့ဒီလိုလေးစားကြတဲ့လူတွေရဲ့အင်အားတဖြည်းဖြည်းတဖြည်းဖြည်းကြီးလာတာပေါ့နော်တဖြည်းဖြည်းကြီးလာတဲ့အတွက်ကြောင့်မို့လို့လဲသူတို့အတန်ကြောင်သူတို့ကပို့ပြီးပြင်းထန်တဲ့ဆန္ဒပြပွဲတွေလှုပ်ဖောင်းနေလှုပ်မှာပေါ့ဆိုတော့တကယ်လို့အဲ့ဒီလိုရှိလာပြီးနိုင်ငံချင်းချင်းကြားထဲမှာလည်းဆက်ဆံရေးဒီကလည်းအဲ့ဒီလိုရှိလာပြီဆိုလို့ရှိရင်လည်းရှော်ပါလာအောင်အကြက်ခိုင်တဲ့နီးတွေနဲ့ဖိအားပေးတဲ့နီးတွေကိုတုံးလာနိုင်တာပေါ့တကယ်လို့ဟိုကျွန်တော်တို့ဒါကတော့အမာစာအာဏာနဲ့တုံးကြတာပေါ့အပြော်စာပါဝါအနေနဲ့ကျွန်တော်တို့တုံးကြမယ်ဆိုလို့ရှိရင်လည်းအယူဆအားဖြင့်လုပ်လို့ရပါတယ်ဥပမာအားဖြင့်ကျွန်တော်တို့ဒါမြမစကားမြမတန်မြမနဲ့ဆက်ဆံနေတဲ့ဗုဒ္ဓဘာသာပေါ့ဒါဆိုလို့ရှိရင်ရေဘူးအားဖြင့်ဗုဒ္ဓဘာသာရဲ့အမြင်မှားကဒါကျွန်တော်တို့ကသဘာဝတရားရလူကသဘာဝရဲ့အစိတ်ပိုင်းတို့အမြင်နေ။ဒါကျန်တာလေးကပညာသမတ်ချက်တွေဖြစ်တယ်။အဲ့လိုပညာသမတ်လို့သမတ်ချက်ဆိုတာကလူမျိုးနိုင်ငံတွေအကုန်လုံးပါတယ
်။ဟုတ်ကဲ
့။အဲ့တော့သဘာဝလူနဲ့သဘာဝလောကကြီးတစ်ခုလုံးနဲ့ပေါင်းစည်းရေးနော်တရားတဲ့ဖြစ်ရေးဆိုတာကဒါဇင်ဗုဒ္ဓဘာသာရဲ့အနိတာရာအမျိုးပေါ့ကျွန်တော်တို့ထေရဝါဒမှာဒါကိုဇောင်းပေးပြီးမပြောပြင်မှာဘာအရဏပေါ့တာဝင်ဒီအများစုမှာဆိုရင်တဘာဝလောကကြီးနဲ့တသားတည်းဖြစ်ရေးဆိုတာကိုပြောလာတယ်အထူးသဖြင့်အနောက်နိုင်ငံမှာအထူးသဖြင့်အနောက်နိုင်ငံမှာခေတ်စားလာတဲ့ဗုဒ္ဓဝါဒဒါကိုအိပ်ပန်နိကြဗုဒ္ဓဝါဒလို့လည်းတချို့ကခေါ်ကြတယ်ဘာကြောင့်လဲဆိုလို့ရှိရင်ဘာယုံကျော်ဗေဒလေးလာကြတာတွေနဲ့တူလာတယ်တော့ဒါမျိုးတွေနဲ့လည်းကျွန်တော်တို့ရှော့ချလို့ရတယ်အဲ့တော့ဆိုလိုတာကမိမိမှာအဲ့ဒါကိုရှင်းချနိုင်တဲ့အင်အားရှိပြီမလို့တကယ်တမ်းမြန်မာနိုင်ငံမှာတုံးတာထက်ဗုဒ္ဓဘာသာနိုင်ငံတွေမှာတုံးတာထက်အနောက်နိုင်ငံတွေကအဲ့ဒီလိုရှင်းချနိုင်တဲ့နီလန်းနေနဲ့နော်တင်းညွတ်မှုတွေနဲ့တွားနေတယ်ပေါ့ဟု
တ်ကဲ့
ဆိုတော့ဒါတွေကနှစ်ခုစလုံးနီးနဲ့ရှင်းချနိုင်တယ်ကြိုးစားကြလိမ့်မယ်နော်ခုနပြောလို့ပြန်ချိုးရရင်တော့အပျော်စားပါဝါတုံးတာရှိမယ်မာစားပါဝါတုံးတာလည်းရှိလာနိုင်တာပေါ့
ဟုတ်ကဲ့ဆရာဦးโอเคဆရာအနေနဲ့ရောဆရာဒီလူခွဲခြားဆက်ဆံမှုအမျိုးမျိုးနိုင်ငံအသီးသီးမှာပေါ့နော်တော့သွားအောင်တိတ်ဆိုးမလောက်အောင်ဘလူနီလန်းတွေနဲ့လုပ်နိုင်တယ်လို့ဆရာမြင်ပါလဲဆရာ
ဟုတ်ပါဘူးဘာသာရေးနဲ့လည်းပတ်သက်တယ်ခင်ဗျာဘာသာရေးကနိုင်ငံရေးမှာရှိတာပေါ့ဒီဟိုနိုင်ငံရေးအယူအဆတွေဆိုင်လူတွေမှာဒီဘာသာရေးအယူအဆပို့ပြီးတော့ပြင်းထန်တာပေါ့အဲ့တော့အဲ့ဒီအချိန်နေမှာကြည့်ပြီးတော့ဥပမာဆိုလို့ရှိရင်ဗုဒ္ဓဘာသာသောသောကကိုတင်မောင်းသားမျိုးဗုဒ္ဓဘာသာကလည်းရင်တော့ကဟိုဟိုတမိုင်းကြောင်းရဆိုဗုဒ္ဓဘာသာဗမာဆိုရင်ဗုဒ္ဓဘာသာဖြစ်မှာဗမာဖြစ်ရမယ်ခရစ်ယာန်ကဗမာဖြစ်လို့မရဘူးဆိုတဲ့သဘောမျိုးတွေပေါ့ဗျာဂျပန်ခေတ်ကဟိုသတင်းစာတွေကြည်အင်္ဂလိပ်လေးများနှင်းကလာပြီးဘုံကျဲသွားတာဟိုဂျပန်ခေတ်ကသတင်းစာကိုဖတ်ကြည့်တဲ့အခါမှာဗုဒ္ဓဘာသာမြန်မာလူမျိုးတွေကိုလာရောက်စော်ကားသွားတော့မိစ္ဆာဒိဋ္ဌိလေးမြန်နှစ်စီးဆိုပြီးတော့ဟိုသတင်းစာကောင်းတဲ့အဲ့လိုရေးထားတာဟုတ်ရဆိုတော့ဒီဘာသာရေးရလည်းအရေးကြီးပါတယ်ဟိုတရုတ်ကဥပမာဆိုရင်ဟိုရှင်ကျိန်မှာဖြစ်တယ်ဟုတ်လားဝီဂါမွတ်စလင်ကိစ္စတွေပတ်သက်ပြီးတရုတ်မှာလည်းဒီပြဿနာတွေအများကြီးရှိတယ်ဆိုတော့ဒီဥစ္စာကလူမျိုးရင်းနဲ့ဘာသာရေးနဲ့ဟာဒီကွဲပြားခြားနေတာပဲဒီဥစ္စာကြီးကပြန်ပြီးတော့မကွဲပြားအောင်လုပ်ဖို့ဆိုတာကျွန်တော်အမြင်ကတော့တိတ်တော့မလွယ်လောက်ဘူးအဲ့တော့ဒါကြီးကဟိုကွဲပြားချမ်းသာနေပြီနဲ့ပဋိပက္ခမဖြစ်အောင
်ဟုတ်ကဲ့
ဘယ်လိုတားဆီးမလဲဆိုတာလောက်ပဲလုပ်နိုင်မယ်လို့ကျွန်တော်ထင်တယ်အဲ့တော့ဒီရင်ကျေးမှုတွေဒလေသုံးစံတွေတစ်ခုနဲ့တစ်ခုနဲ့ပဋိပက္ခမဖြစ်အောင
်
သက်ဆိုင်ရာအဖွဲ့အစည်းတွေအာဏာပိုင်တွေအစိုးရတွေကဒါတာဝန်ရှိတယ်ဒါတွေကိုတားမြစ်ဖို့ဒါတွေတားမြင်နိုင်ရင်ငြင်းရမှာပဲ။ဒါကြောင့်တော့ပြပြသွားအောင်လို့လုပ်လို့မရဘူး။ဒါတွေကရှိနေမှာပဲ
Okay, okay. So, jauh rumah tu, saya akan jual dulu. Lono jual dua macam tu. Luri sih ni dia kerja sesama muzara. Nenek ni asyik mabe. Tapi macam ni ni jual dua sih dua ni tak ni lupa jual dua jam lah. Air lupa ni dua ayam ni dua buat jual apa dah lah macam siapa. Hula jauh rumah tu.
Okay. Ha. Ibu aku cenderu di sekolah jual dulu. Bono. Pada ini tangga cenderu cime. Solusian le, ma boleh baca solusian, jadi ma permainan ni lebih ni lebih sahih le. Permainan ni aroh anissa tukan ada, no anissa piang le ni. Kalau jangan lebih ni dek orang a piang ni lah. Eri lebih ni sama pada nengah ni lumiu ni a piang ni. Tapi mu bayar aku mang tu a suai jam si le tu, tapi bayar balik. Tu a tu di sana ni, ma tu le lebih ni dek ni tu, bongja le lebih ni tu di sana ni. Di cikam bawah mah, jenaruh di peribukah dia unjung jauh sangat rosii. Taka ekwa longdo le kau me, no? Jemaah ni ngah turipin, jemaah ni ngah lo boda bada, ah kau ni. Air tema bada iya, pinya dia umus swebe ne. Air pinya tema, tu di sampai ya, unjungnya ne ha. Wabiyo, tabawa duda, peku bubi sampai dua rosii, jenaruh bubi unjungnya ne, dah lapo.
Okay, baknya, bawa sini biri. Sewu angkin, sewu di mana? Nuzulungu biaya kuasa, atau be, jenis itu macam ni? Tapi macam ni sih, doktor u angkin, ni macam ni lah tu. Doktor u di mana tu, doktor sendiri tua jalan apa? Covid 19 ye boleh ni jauh, UA radio sisi ni gule, jadi apa ni? Pengsan piala ni, tolong ni dapat apa ni? Mana cawan ikan ni, kena ni sisi ni, ni aku ni ikan ni, saya ni sisi ni gule, pengsan tolong ni bi, ni cawan ikan ni, kena ni sisi ni gule, jadi jangan terbalik.
ကိုဆွနွေကန်ကိုရောအင်္ဂါညတိုင်းရည်လိုက်ဆွနွေကန်စီစဉ်နေရမှာအစာထိုးထုတ်လွှင့်နေတာဖြစ်ပါတယ်။ယူအေးစီစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်လူတွေကျေးဇူးတင်ပါတယ်။ကျွန်တော်ကြော်ကြော်ဒိတ်ပါခင်ဗျာ။အခုဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုကြေညာပေးပါမယ်။အမေရိကန်နိုင်ငံမှာပြေးခဲ့တဲ့သတင်းပတ်ကရေရိုဖန်စီချိန်မှာတည်ဆုံခဲ့တဲ့ ဂျော့ချ်ဖလိုက်ရဲ့ဂျွင်းချီတဲ့ရုပ်လောင်းကိုရဲရိုရဲ့အဆောင်ကျန်တဲ့ပီယလန်မြို့ကိုတည်သွားပြီးတော့သူ့ရဲ့အမေအုတ်ကွေးမှာမြောက်နာမှာဖြစ်ပါတယ်။ဂျော့ချ်ဖလိုက်ရဲ့ရုပ်လောင်းကိုအများပြည်သူကြည့်နေအောင်ထားပေးတဲ့ The Fountain of Praise ခရီးယံဖျားကြောင်းရှင်မှာသမရဒိုနယ်ထရမ့်ဓာတ်ပုံအရိုက်ခံဖို့အနီအနာလာဖီယက်ပြင်ပြမှာရှိနေတဲ့ပြည်သူတွေကိုအင်အားသုံးရှင်းလင်းခဲ့တာဟာလွတ်အချက်အရဆောင်ရွက်ခဲ့တာဖြစ်ကြောင်းအင်မီရောပြောခွင့်ရသူကပြောပါတယ်
This program has come to you from the Voice of America, Washington.